Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ Happy Valentine Day ဖြစ်ကြပါလိမ့်မယ်။ VOA American တိုင်းရဲ့2022ခုနှစ် February 14ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3249နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့အခုတိုက်ရိုက်တင်ဆက်နေပါပြီဗျာ။ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်။အရင်ဦးဆုံးသတင်းတွေတင်ဆက်တဲ့အခါမှာတော့ဒီထိတ်တန်းရောက်သတင်းတွေထဲမှာရိုဟင်ဂျာတွေဘေးကင်းစွာပြန်နိုင်ဖို့ပြည်ထောင်နိုင်ငံကလှူလာတဲ့အကြောင်းရုရှားအပါဝင်ဥရောပလုံခြုံရေးအဖွဲ့တွေနဲ့ဆွေးနွေးဖို့ယူကရိန်းကတောင်းဆိုလိုက်တဲ့အခြေအနေတခါတူနီးရှားမှာဒီမိုကရေစီကျဆင်းတော့မှာလားဆိုတဲ့သတင်းတွေနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်တွေနဲ့ဒီသတင်းပေးပို့ချက်တွေကိုကြားရပါမယ်။အဲ့ဒီတည်းကတစ်ခုကတော့
ဟိုအဓိကကတော့ငြိမ်းချမ်းရေးဆိုတာကြိုးစားရတဲ့ကိစ္စပဲပေါ့နော်။အဲ့တော့သွေးမထွက်တဲ့နိုင်ငံရေးငြိမ်းချမ်းရေးဆွေးနွေးမှုအောင်မြင်ရင်သွေးထွက်တဲ့နိုင်ငံရေးဘလို့အပ်ဖို့ပေါ့။ဒါကြောင့်မို့လို့ကျွန်တော်တို့ကတော့သွေးမထွက်တဲ့ဒီနိုင်ငံရေးငြိမ်းချမ်းရေးဆွေးနွေးလာတာတန်ကြီးဆိုအကောင်းဆုံးပဲလို့ကျွန်တော်တို့ကမြင်ပါတယ်။
ညီညာရေးအကျိုးညှိနှိုင်းမှုတွေနဲ့ပတ်သက်ပြီးတော့ဒီစစ်ကောင်စီရဲ့ဖိတ်ကြားမှုအပေါ်မှာပြည်သူ့ပါတီဥက္ကဋ္ဌဦးကူကိုကြီးနဲ့တွေ့ဆုံမေးမြန်းထားတာကိုမကြာခင်သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတော်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ပြောပြမှာဖြစ်ပါတယ်ဗျာ
။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုဖြစ်လာနိုင်ခြင်းဟာအခုရဲ့ပိုင်းတွင်မှာပဲထင်ရှားလာနေခြင်းပါပဲ။ယူကရိန်းရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နယ်မြေတည်ထောင်ခိုင်မြဲမှုအတွက်အမေရိကန်ကထားရှိတဲ့ကတိတိုင်လှုပ်ဆောင်မှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုတနင်္ဂနွေနေ့မှာအခိုင်အမာပြောကြားလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းကိုလာမယ့်ရက်အနည်းငယ်အတွင်းဗုဒ္ဓဖူးနေ့လောက်မှာဝင်ရောက်တိုက်ခိုက်နိုင်ခြေတိုးလာနေတယ်လို့အနောက်နိုင်ငံတာဝန်ရှိသူတွေရဲ့စိုးရိမ်မှုတွေတိုးလာနေခြင်းမှာပဲသမ္မတဘိုင်ဒန်ကယူကရိန်းသမ္မတကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပါတယ်။ယူကရိန်းကိုရုရှားကဝင်ရောက်ကျူးကျော်လာရင်အမေရိကန်ကမဟာမိတ်တွေနဲ့အတူလက်တွဲပြီးလင်းလင်းမြန်းမြန်းပြတ်ပြတ်သားသားတုံ့ပြန်မှာဖြစ်ကြောင်းယူကရိန်းသမ္မတကိုသမ္မတဘိုင်ဒန်ကရှင်းရှင်းလင်းလင်းပြောကြားခဲ့တယ်လို့သမ္မတအင်ဗျူထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အနောက်နိုင်ငံတန်တမန်တွေရဲ့ကမ်းလှမ်းမှုတွေကလည်းတင့်မမှုတွေပြည့်ရော့မသွားပေမဲ့ရုရှားဝင်ရောက်ကျူးကျော်မဲ့ကိစ္စနဲ့ပတ်သက်ပြီးတန်တမန်ရေးနှီးလန့်နေရောတားဆီးမှုတွေပါဆက်ပြီးလုပ်ဖို့အရေးကြီးကြောင်းသမ္မတနှစ်ဦးသဘောတူခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်။သမ္မတဘိုင်ဒန်ရဲ့အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကတော့ရုရှားအနေနဲ့ယူကရိန်းကိုဒီသတင်းပတ်ထဲမှာဝင်ရောက်ကျူးကျော်မလားဒီသတင်းပတ်အကုန်ဘေကျင်းအိုလံပစ်ပွဲပြီးချိန်မှာဝင်ရောက်မလားဆိုတာကိုအမေရိကန်ကမခန့်မှန်းနိုင်ပေမဲ့တကယ်အဓိကဆစ်စင်ရတဲ့လှုပ်လာနိုင်တာကတော့တိတာထင်ရှားနေတယ်လို့CNN သတင်းဌာနရဲ့မေးမြန်းခန်းမှာပြောကြားထားတာပါ။ယူကရိန်းနယ်စပ်မှာတင်းမာမှုတွေတိုးလာနေချိန်မှာပဲယူကရိန်းကိုချုပ်ကင်ထားမှုတွေဖြေလျှော့ပေးဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုဂျမန်သမ္မတဖရန့်ခ်ဝေါ်တာစတိုင်မီယာကတင်းငွေနေမှာတောင်းဆိုလိုက်ပါတယ်
။ Ich appelliere an Präsident Putin, lösen Sie die Schlinge um den Hals der Ukraine.
ယူကရိန်းရဲ့လေမျိုးကကျိုးဝင်းကိုဖြေလျှော့ပေးဖို့သမ္မတပူတင်ကိုကျွန်တော်လှိုင်းလဲစွာမြစ်တာရက်ခံပါတယ်။ဥရောပဒေတာမှာငြိမ်းချမ်းရေးတည်မြဲမဲ့လမ်းကြောင်းရှားနေတဲ့ကျွန်တော်တို့နဲ့လက်တွဲပါလို့ပြောသွားတာပါဂျမန်သမ္မတစတိုင်မီယာကိုဒုတိယအကြိမ်၅နှစ်တက်တန်းအတွက်လွှတ်တော်အထူးအစည်းအဝေးကနေတနင်္လာနေ့ပြန်လည်ရွေးကောက်တင်မြှောက်ပြီးဂျမန်လွှတ်တော်ဥက္ကဋ္ဌနဲ့အတူပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတစတိုင်မီယာကအခုလိုပြောကြားလိုက်တာပါဥရောပအရှေ့ပိုင်းမှာစီးရေးပဋိပက္ခဖြစ်မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတာဖြစ်ပြီးဒီအတွက်ရုရှားကတာဝန်ယူရမှာဖြစ်ကြောင်းသမ္မတစတိုင်မီယာကပြောပါတယ်။ရုရှားကတိုက်ရင်အားဖြည့်တင်းနေတယ်ဆိုတာထင်ရှားတယ်လို့ဒါဟာယူကရိန်းအတွက်ချိန်ချောက်မှုဖြစ်နေကြောင်းဒါပေမဲ့အချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုဖြစ်တဲ့ယူကရိန်းကပြည်သူတွေအနေနဲ့ချိန်ချောက်မှုနဲ့ကြောက်ရွံ့မှုကင်းကင်းနဲ့နေရမယ့်ရပိုင်ခွင့်ရှိတယ်လို့ဒါကိုဖျက်ဆီးပိုင်ခွင့်မရှိတဲ့အတွက်ချိန်ချောက်လာသူဘယ်သူကိုမဆိုအားလုံးကဝိုင်းပြီးပြက်ပြက်သားသားတုံ့ပြန်မှာဖြစ်ကြောင်းလည်းပြောပါတယ်။ယူကရိန်းနိုင်ငံဝန်ကျင်မှာရောယူကရိန်းနိုင်ငံတွေကရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသမှာပါရုရှားဘက်ကတိုက်ရင်အားအလုံးရင်တုံ့ပြန်ချထားနေတာနဲ့ပတ်သက်ပြီးရုရှားနဲ့ရောဥရောပဒေသရင်းလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE အဖွဲ့ဝင်တွေနဲ့ပါ48နှစ်အတွင်းတွေ့ဆုံဆွေးနွေးခြင်းလို့ယူကရိန်းကတနင်္ဂနွေနေ့မှာပြောပါတယ် ယူကရိန်းနယ်စပ်မှာရုရှားကတပ်သားတသိန်းကျော်ချထားပြီးတိုင်းအားဆက်လက်တိုးမြင့်နေတဲ့အတွက်ဒေသရင်းတင်းမာမှုတွေတိုးနေတာသတင်းပတ်နဲ့ချီကြားလာနေပြီဖြစ်ပါတယ်။အမေရိကန်ကတော့ယူကရိန်းကိုရုရှားကအချိန်မရွေးဝင်သိမ်းနိုင်ချေရှိနေတယ်လို့ပြောပေမဲ့ရုရှားကဒါကိုငြင်းဆုံနေတဲ့အပြင်အနောက်နိုင်ငံတွေဟာစိတ်ချောက်ချားနေကြတယ်လို့ဆွဆွဲပါတယ်။ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာကတော့အခုလိုရုရှားရဲ့စီးရဲလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးလုံခြုံရေးဆိုင်ရာဗီယက်နမ်သဘောတူညီချက်အရဖြေရှင်းပေးဖို့ယူကရိန်းရဲ့တောက်ကြနေတောင်းဆိုချက်ကိုရုရှားဘက်ကမတုံ့ပြန်ခဲ့ဘူးလို့ပြောပါတယ်။ဒါကြောင့်နောက်တစ်ဆင့်အနေနဲ့ရုရှားဘက်ကတိုင်အားတိုးပြီးချနေတာယူကရိန်းနယ်စပ်တကြောနဲ့ရုရှားကယာယီသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသတွေမှာတပ်တွေပြန်ချနေတာနဲ့ပတ်သက်ပြီးရုရှားနဲ့တခြားပါဝင်တဲ့နိုင်ငံတွေအားလုံးနဲ့48နိုင်ငံအတွင်းတွေ့ဆုံဆွေးနွေးလိုကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးက Twitter ကနေပြောပါတယ်။အာဖဂန်နစ္စတန်ရဲ့အရန်ငွေဒေါ်လာ9ဘီလီယံတဲကထက်ဝက်လောက်ကို2001ခုနှစ်စက်တင်ဘာ17ရက်ကျန်းဖက်တိုက်ခိုက်မှုအတွင်းတည်ကြည်ထံရသူတွေရဲ့မိသားစုတွေကိုပေးအပ်ဖို့အမေရိကန်အစိုးရရဲ့ဆုံးဖြတ်ချက်ကိုပြန်သုံးသပ်ဖို့အာဖဂန်သမ္မတဟောင်းဟာမိတ်ဂါဇာယီကတနင်္ဂနွေနေ့မှာတိုက်တွန်းလိုက်ပါတယ်။ 9/11 တိုက်ခိုက်မှုမှာအသက်ဆုံးရသူတွေရဲ့မိသားစုတွေနဲ့အတူအာဖဂန်ပြည်သူတွေလည်းခံစားရတယ်လို့စာနာမိပေမဲ့အာဖဂန်ပြည်သူတွေရဲ့ငွေကိုထိန်းချုပ်တာတိမ်ယူတာမျိုးကတော့တရားမျှတမှုမရှိတယ်လို့အလွန်ကြမ်းကြုတ်ရက်ဆက်မှုဖြစ်တယ်လို့လည်းကာဘူးကသတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ VOA American နဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့မနေ့ကင်း VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကျွန်တော်ညဝင်းအောင်ပါခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းပြီးဂုဏ်သိက္ခာရှိစွာနဲ့နေရရင်ပြန်နိုင်ရေးကိုဗြိတိန်နိုင်ငံကလိုလားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာပြည်ထောင်စုတန်အမတ်ကြီးရောဘတ်ချက်တတန်ဒစ်ဆန်ကနိုင်ငံတကာဖိုရမ်တစ်ခုမှာပြောကြားလိုက်ပါတယ်။ကမ္ဘာတဝန်းကအခြားဒုက္ခသည်တွေလိုပဲရိုဟင်ဂျာလူဦးရေအများစုကလည်းအိမ်ပြန်ကျင်ကြတယ်လို့ဒါကာမြို့တော်မှာပြုလုပ်တဲ့ Meet the Reporter ဆွေးနွေးပွဲမိခွန်းမှာသူကထည့်သွင်းပြောကြားခဲ့တာပါ။ရိုဟင်ဂျာဒုက္ခသည်တွေလိုအပ်တဲ့ကျန်းမာရေးဆောင်ရှောက်မှုအစားအသောက်အမိုးအကာရေနဲ့တန့်ရှင်းမှုအပိုင်းမှာရောကိုဗစ်ကာကွယ်ဆေးထိုးပေးတဲ့ကိစ္စတွေမှာပါဘင်္ဂလားဒေ့ရှ်ကဖြည့်ဆည်းဆောင်ရွက်ခဲ့တာကိုဗြိတိသျှတန်အမတ်ကြီးကချီးကျူးပြောဆိုပါတယ်ရိုဟင်ဂျာပြည်ထနာအကြက်တဲကိုဗြိတိန်ကမေးမထားကြောင်းတန်အမတ်ကြီးကပြောကြားပြီးအာဆီယံအထူးတန်တမန်ရဲ့ဂျိုးပန်းအထုံးမှုကိုထောက်ခံအားပေးတယ်လို့လည်းဆိုပါတယ်ရိုဟင်ဂျာဒုက္ခသည်အကြက်တဲကန့်တွဲဖြည့်ဆည်းရမှာ2019ခုနှစ်ကတည်းကဗြိတိသျှပေါင်စတာလင်ငွေတန်320ကျော်ကိုလှူဒန်းခဲ့တယ်လို့လည်းသူကပြောပါတယ်ခင်ဗျာတူနီးရှားနိုင်ငံမှာအဓိကကြတဲ့တရားစီရင်ရေးစောင့်ကြည့်အဖွဲ့တစ်ခုကိုသမရခိုင်ဆိုင်ယက်ကတင်းငွေနည်းနည်းမှာအသစ်ပြန်လည်ဖွဲ့စည်းလိုက်ပြီးတရားသူကြီးတွေကိုယာတုကဖေရှားပိုင်ခွင့်နဲ့လက်ရှိဆန္ဒပြပွဲတွေတားဆီးပိတ်ပင်နိုင်ခွင့်အာဏာကိုလည်းသူကရယူလိုက်ပါတယ်တင်းငွေနည်းနည်းကသမရရဲ့အဲ့ဒီအမိထွက်ပေါ်လာပြီးနိုင်ပိုင်းအတွင်းမှာပဲလွတ်လပ်တဲ့တရားစီရင်စနစ်ပျောက်ွယ်သွားမှာကိုစိုးရိမ်တဲ့ယာနဲ့ကြည်တဲ့ပြည်သူတွေဟာကျွန်းင်းမြို့လေကောင်မှာစူဝေးဆန္ဒပြခဲ့ကြပါတယ်နိုင်ငံတွင်းမှာလွတ်လပ်တဲ့တရားစီရင်ရေးကိုထိပါလာတဲ့ဆိုပြီးတရားသူကြီးတွေကနိုင်ငံတဝန်းတရားရုံးတွေကိုပိတ်ပစ်ခဲ့ပြီးတဲ့နောက်တပတ်အကြာမှာပဲ CSM လို့အတူကောက်ခေါ်တဲ့အစင့်မြင့်တရားရေးကောင်စီကိုသမရဆိုင်ယက်ကဖျက်သိမ်းလိုက်တဲ့အမိန့်ထုတ်ခဲ့တာပါသမရထုတ်ပြန်လိုက်တဲ့အမိန့်ထဲမှာယာယီတရားရေးကောင်စီချုပ်ဆိုတာကိုအသစ်ဖွဲ့စည်းလိုက်ပြီးအဲ့ဒီအဖွဲ့ထဲမှာသမရရဲ့စိတ်ကြိုက်ခံထားတဲ့ပုဂ္ဂိုလ်တချို့ပါဝင်တယ်လို့ဒီကောင်စီမှာတာဝန်ထမ်းဆောင်ဖို့ပြက်ကွက်မဲ့ဘယ်တရားသူကြီးကိုမဆိုတာဝန်ကရက်ဆိုင်နိုင်တဲ့အာဏာကိုပါသမရကရယူလိုက်တာပါဆိုင်ယက်ကအခုလိုဥပဒေကဲ့သို့အာဏာတည်စေတဲ့အမိန့်တွေနဲ့မအုပ်ချုပ်ခင်ပြီးခဲ့တဲ့နှစ်ဇူလိုင်လကလေးကအစိုးရကိုဖျက်သိမ်းခဲ့တယ်လို့ပါလီမန်ကိုပါရက်ဆိုင်ခဲ့ပါတယ်ဒါကြောင့်အာရဗ်နေဦးတော်လိုင်းရေးမှာဒီမိုကရေစီအပြောင်းအလဲကိုလုပ်နိုင်ခဲ့တယ်လို့ယူဆနိုင်တဲ့တူနီးရှားနိုင်ငံမှာအခုတော့လွတ်လပ်မှုတွေကွယ်ပြောက်လာမှာလားဆိုတာကိုစိုးရိမ်နေကြပါတယ်ခင်ဗျာကနေဒါအနေနဲ့အစိုးရမိအာနာကိုတုံးပြီးအမ်ဘက်ဆေဒါတရားပိတ်ဆို့ဆန္ဒပြနေတာကိုရှင်းလင်းပေးဖို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကိုမြစ်တာရက်ခံလိုက်ပါတယ်ကနေဒါနဲ့အမေရိကန်နယ်စပ်ဖြတ်ကျော်တဲ့အမ်ဘက်ဆေဒါဘရစ်တရားကြီးကိုပိတ်ဆို့ပြီးဆန္ဒပြနေတဲ့ ထရကားသမားတွေနဲ့ကနေဒါရဲတွေကြားတင်းငွင်နေတဲ့အထိအခြေအနေတွေဆက်လက်တင်းမာနေဆဲဖြစ်ပြီးဆန္ဒပြသူတွေကိုဖယ်ရှားနိုင်ခြင်းမရှိသေးပါဘူး။ကားသမားတွေဟာကိုဗစ်ဆိုင်ရာကန့်သက်တားမြစ်ချက်တွေကိုမကျေနပ်လို့ဆန္ဒပြနေတာပါ။ဒီနေဆက်တရားဟာကုန်စည်စည်းစင်းမှုအတွက်အရေးပါလာပြီးပြီးခဲ့တဲ့တင်းနာနေကလေးကထရကားနဲ့အင်စီးကားတွေလမ်းအသွားပြန်ရင်ကျော်နှစ်ခုစလုံးကိုပိတ်ဆို့ဆန္ဒပြနေတာဖြစ်ပါတယ်။ Ambassador တရားဟာကနေဒါဝန်ဆောင်မြို့နဲ့American Detroit မြို့ကြားဆက်သွယ်ထားတဲ့အဓိကကုန်သွယ်ရေးနယ်စပ်ဂိတ်ဖြစ်ပြီးနေ့စဉ်ကုန်သွယ်မှုပမာဏဒေါ်လာတန်360ဝန်းကျင်မှာရှိပါတယ်ခင်ဗျာ။ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာစီးရင်နေရတနင်္ဂနွေနေ့အထိကမ္ဘာတစ်ဝှမ်းကိုဗစ်ကူးစက်သူတန်း410ကျော်နဲ့သေဆုံးသူ 5.8 တန်းကျော်ရှိပါတယ်။အခုချိန်ထိအမေရိကန်ပြည်ထောင်စုမှာကူးစက်သူပေါင်း89တန်းကျော်နဲ့သေဆုံးသူ9သိန်းကျော်ရှိပြီးကူးစက်သေဆုံးမှုနှုန်းအများဆုံးဖြစ်ပါတယ်။အိန္ဒိယမှာတော့မနေ့ကအထိကူးစက်သူပေါင်း42တန်းကျော်နဲ့ဒုတိယအများဆုံးကူးစက်မှုဖြစ်ပါတယ်။အိန္ဒိယမှာအခုချိန်ထိကိုဗစ်ကြောင့်သေဆုံးသူ9သိန်းကျော်ရှိနေပါပြီ။ဘရာဇီးနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းကိုဗစ်ကူးစက်သူ3,400ကျော်နဲ့သေဆုံးသူ900နီးပါးရှိပါတယ်။ဥရောပမှာတော့အီတလီမှာပြီးခဲ့တဲ့24နာရီအတွင်းကူးစက်သူပေါင်း6,200ကျော်လာကြောင့်အခုချိန်ထိကူးစက်သူပေါင်း12တန်းကျော်ရှိနေပါပြီ။တောင်ကိုရီးယားမှာတော့အိုမီကရွန်ကူးစက်မှုတွေရပ်ဆက်ဆိုသလိုမြင့်တက်နေပြီးကိုဗစ်ကူးစက်သူပေါင်းအခုချိန်ထိ 1.3 တန်းရှိပါတယ်။ထိုင်းနိုင်ငံမှာတော့စနေနေ့တရက်တည်းကိုဗစ်ကူးစက်သူ 16,000 ကျော်နဲ့သေဆုံးသူ 25 ယောက်ရှိပါတယ်။အခုချိန်ထိဒီကမ္ဘာလုံးမှာလူဦးရေ 10 ဘီလီယံကျော်ကိုဗစ်ကာကွယ်ဆေးထိုးထားပြီးဖြစ်ပါတယ်ခင်ဗျာ။တင်လာနေမယ်ခင်ထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဒီသတင်းပြပွချက်တွေတွေးဆုံမေးမြန်းခန်းတွေနိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်တင်ဆက်မှာဖြစ်ပါတယ်အဲ့ဒီတွေကမှအရင်ဦးဆုံးတော့ဒီစင်ရတုပြည်တော်စုနေအခမ်းအနားအပြီးမှာထာဝရငြိမ်းချမ်းရေးအကြိုညှိနှိုင်းဆွေးနွေးပွဲကျင်းပဖို့ရည်ရွယ်ခဲ့ပေမဲ့တက်ရောက်လာတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အတော်များများမှဆုံးပြပိုင်ခွင့်ရှိတဲ့သူတွေမပါဝင်တာကြောင့်ဒီငင်းငင်းရေးဆွေးနွေးပွဲကိုမကျင်းပနိုင်ခဲ့ပဲဖြစ်ခဲ့ရပါတယ်။ငင်းငင်းရေးအကြိုဆွေးနွေးပွဲအစားတွေးဆုံဆွေးနွေးပွဲကိုသာကျင်းပနိုင်ခဲ့ပါတယ်။နေပြည်တော်မှာရောက်ရှိနေတဲ့ကျွန်တော်တို့ရဲ့ VOA သတင်းတော့ကိုမိုးစော်ကနေသတင်းပေးပို့ပါတယ်ဗျာ။
မြန်မာစီလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုကော်မတီနဲ့ပြည်ထောင်စုနေအခမ်းအနားကိုတက်ရောက်လာတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကိုစလရီဟာ17နှစ်ကျော်လောက်မှာနေပြည်တော်က MICC2 ခန်းမမှာတွေ့ဆုံခဲ့တာပါဒီတွေ့ဆုံဆွေးနွေးပွဲကိုမူလကထောင်ရငြိမ်းချမ်းရေးအကြုံညီနိုင်ဆွေးနွေးပွဲအဖြစ်ကျင်းပဖို့ရည်ရွယ်ခဲ့ပေမဲ့တိုင်းသားလက်နက်ကိုင်အဖွဲ့အတော်များများကဆုံးဖြတ်ချက်ချမှတ်နိုင်တဲ့ခေါင်းဆောင်တွေမပါဝင်တာရည်မူလကလေးကငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်ဖို့မရှိဘူးဆိုတဲ့ဆုံးဖြတ်ချက်တွေရှိနေတာကြောင့်ပြေဆုံးဆွေးနွေးပွဲအဖြစ်သာကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲမှာငြိမ်းချမ်းရေးပေါ်ဆောင်ရေးကော်မတီဘက်ကအဓိကဆွေးနွေးတဲ့အချက်တွေကိုရခိုင်ပြည်လွတ်မြောက်ရေးပါတီရဲ့ဒုဥက္ကဋ္ဌဒေါ်စောမြတ်ရာဇာလင်းကအခုလိုပြောပါတယ
်။သူတို့ဘက်ကတော့ NCA လမ်းကြောင်းကိုအရှိပြုပြီးတော့မှဒီငြိမ်းချမ်းရေးပေါ်ဆောင်ဖို့အကြောင်းအရာတွေကိုသူတို့ဘက်ကရှင်းပြတယ်။ဒီမှာဆွေးနွေးဆုံးဖြတ်နိုင်ကြမှရှိသလိုလို့ရှိရင်လည်းကိုယ့်ရဲ့ကောင်းဆောင်တွေစီပေါ်တည်သွားပါအရှင်မြေမေးလို့ရတယ်အရှင်မြေဆက်ပြေလို့ရတယ်ဆိုတော့ပုံစံမျိုးပေါ့အဲ့ဒါကိုကြိုးရပြီးတော့ပြောပြတယ်ဒီအဓိကကတော့သူတို့တော့ရှင်နဲ့နိုင်ငံကြီးဒီမှချက်တွေကိုပြောပြတာပါ
ဆွေးနွေးပွဲမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံနောက်ဆုံးဆွေးနွေးပွဲကဆုံးဖြတ်ထားတဲ့2020အလွန်ဆောင်ရွက်ရမယ့်အချက်တွေကိုငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီကဆွေးနွေးခဲ့တယ်လို့ဒေါ်စောမြတ်ဇာလင်းအနေနဲ့လည်းဒီအချက်ကိုအဓိကဆွေးနွေးခဲ့တယ်လို့ပြောပါတယ်။ညနေပိုင်းမှာတော့ငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေတဖွဲ့ချင်းပြည်ဆောင်ဆွေးနွေးတာတွေရှိခဲ့ပါတယ်။မွန်ပြည်သက်ပါတီကဒီကနေ့ဆွေးနွေးတဲ့အခြေအနေကိုပါတီတာဝန်ရှိသူတဦးကအခုလိုပြောပါတယ
်။အဓိကတော့ဒီနေ့လေ17နှစ်လောက်ကဆွေးနွေးပွဲလေးတော့လုပ်ဖြစ်တယ်။တွေ့ဆုံပွဲပေါ့နော်။တွေ့ဆုံပွဲလေးထဲမှာတော့သူကတော့ဒီအဖွဲ့စည်းလိုက်ပေါ့နော်။အဲ့ဒါပါတီများဆွေးနွေးစရာရှိပါတယ်လို့တော့ဟိုလမ်းကြောင်းပြုတ်ပြီးတော့ပြောတာပဲပေါ့နော်။ဒါပေမဲ့ဒီကျွန်တော်တို့မွန်ပြည်သက်အနေနဲ့ကျတော့လောလောဆယ်အနေထားအရကျွန်တော်တို့ကအတူတူဆွေးနွေးဖို့တော့မရှိဘူးလို့ပဲပြောထားပါတယ်ခင်ဗျာ
။မူပြစ်တဲ့ပါတီကပြည်တော်စုနဲ့အခမ်းအနားကိုကိုယ်စားလှယ်နှုတ်ဆေလွတ်ခဲ့ပေမဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်ဖို့မရှိကြောင်းပြောဆိုထားတာဖြစ်ပါတယ်။ ဒီနေ့ကျင်းပတဲ့ပြည်ဆောင်ဆွေးနွေးပွဲကိုပြည်ထောင်စုနဲ့အခမ်းအနားကိုတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အနည်းဆုံး9ဖွဲ့တက်ရောက်ပြီးဝါဒီတွေးစည်းညီညွတ်ရေးပါတီ UWSA ကတော့တက်ရောက်တာရှိပါဘူးအကျိုးငင်းချမ်းရေးဆွေးနွေးပွဲမဖြစ်မြောက်ဘူးဆိုရတဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ချက်မရခဲ့ပါဘူး85နှစ်မြောက်စင်ရဲတို့ပြည်တော်စုနေအခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကထောင်ရငင်းချမ်းရေးရရှိဖို့အတွက်မြို့မငင်းချမ်းရေးတမိုင်းမှာတခါမှမရှိဘူးတဲ့တစ်ဖက်သက်အပြစ်ခတ်ရက်စဲထားကြောင်းနဲ့ကြိုတင်ကန့်သတ်ချက်မထားဘဲဆွေးနွေးဖို့အတွက်ဖိတ်ကြားထားပါတယ်ဒီဖိတ်ကြားချက်အပေါ်မှာတော့ဒါဟာဖက်ဒရယ်ရေးတောင်းဆိုတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအတွက်သာအဓိကဖြစ်ပြီးကျန်ဒီမိုကရေစီရေးတောင်းဆိုသူတွေအတွက်ပါလမ်းဖွင့်တဲ့ကြောင့်ထောက်ပြတာတွေလည်းရှိနေပါတယ
်ဒါတော့ VOA သတင်းတော့အခုမိုးစောဖြစ်ပါတယ်ခင်ဗျာဒါနဲ့တစ်ဆက်တည်းမှတင်ပြချင်တာကတော့ဒီငင်းငိုင်းဆိုင်ရာညှိနှိုင်းဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကိုတိုင်တက်ရောက်ခဲ့တဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကုကိုကြီးရဲ့အမြင်သဘောထားတွေကိုသိနိုင်ဖို့VOA သတင်းတော့ကိုမိုးစော်ကပဲနေပြီးတော့မှလူကိုယ်တိုင်သီးသန့်တွေ့ဆုံမေးမြန်းထားတာကိုလည်းနားဆင်နေပါလေခင်ဗျာ
ဒီကနေ့မှလည်းထပ်ပြီးပြောပါရစေဒီ February 6ရက်နေ့မှလည်းကြေညာချက်ထုတ်တယ်ပေါ့လေထုတ်တယ်ဆိုတော့အဓိကကတော့ကျွန်တော်တို့ဒီနာဆာကဥက္ကဋ္ဌပေါ့လေဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရနေပုံမှာဒီ EU အဖွဲ့အစည်းပေါ့တိုင်းနာလက်နက်ကိုင်အဖွဲ့အစည်းကိုညီငယ်ဖိတ်ခေါ်ထားတယ်ပေါ့ဒါအကန့်တမှုတွေမရှိတဲ့နေရာရေးဆိုတော့သူပြောတာဖိတ်ခေါ်တယ်။ဒါသမိုင်းမှာလည်းဒီလိုမျိုးဖိတ်ခေါ်တာမရှိဘူးဆိုတဲ့အကြောင်းလည်းသူပြောရပေါ့။အဲဒါဆိုအဲ့ဒီနေရာရေးဖိတ်ခေါ်တဲ့ပုံမှာဥက္ကုကုကြီးနေတဲ့ဘယ်လိုများနေပါလဲခင်ဗျာ
။ဟိုဒီတော့တော့နေရာရေးဆိုတော့ကြိုးစားနေကိစ္စပဲပေါ့နော်။ဆိုတော့နောက်တစ်ခုကလည်းဒီလက်နက်တိုင်းပြိပခချုပ်ငင်းဖို့ဆိုတာကအရင်ကကနိုင်ငံရေးပြဿနာပဲ။ဟောဒါကြောင့်မလို့ကျွန်တော်တို့ကဟိုကျွန်တော်တို့ဆိုလို့စကားတော့ရှိတယ်ပေါ့နော်။တွေးထွက်တဲ့နိုင်ငံရေးနဲ့တွေးမထွက်တဲ့နိုင်ငံရေးဆိုတာ။အဲ့တော့သွေးမထွက်တဲ့နိုင်ငံရေးနိုင်ငံရေးဆွေးနွေးမှုအောင်မြင်ရင်သွေးထွက်တဲ့နိုင်ငံရေးမလိုအပ်ဘူးပေါ့သွေးထွက်တဲ့နိုင်ငံသွေးထွက်နေမှာပေါ့ဗျာသဘောဆိုတော့ကြောင့်မလို့ကျွန်တော်တို့ကတော့သွေးမထွက်တဲ့ဒီနိုင်ငံရေးနိုင်ငံရေးဆွေးနွေးတာအတန်းကြီးပဲအကောင်းဆုံးပဲလို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့အဲ့ဆိုရင်နောက်တစ်ချက်အနေနဲ့ပေါ့အခုကဒီငင်းဒီညာဆောက်ဘက်ကငင်းချမ်းရေးဖိတ်ခေါ်တဲ့ဟာမှာကဒီတိုင်းသားနဲ့ကိုင်တွေပေါ့ NC လက်မှတ်ထိုးရဲ့ဖွဲ့ရောမထိုးတဲ့ဖွဲ့တွေရောဖိတ်ခေါ်တယ်။နောက်သူပြောထားရမှာတော့သူအကျန်းဖက်အဖွဲ့အစည်းလိုတတ်မှတ်ထားတဲ့ဟာကသူဖိတ်ခေါ်တာမရှိဘူး။အဲဒါဆိုအခုကြီးတန်းဒီရဲမှာဖြစ်နေတဲ့နေရာမှာဆိုရင် NUG နဲ့ PDF တွေအကြီးကပေါ့လေ။ကျွန်တော်အလဲပိုင်းဒေတာတွေမှာ ठी တွေ့တက်ပေါ်ကြီးဖြစ်နေတယ်။အဲ brief card ပြင်ချက်နေတယ်ပေါ့။အဲ့ဒီဟာကြီးဖြည့်ရှင်းဖို့အတွက်ကိုကြတော့ဘယ်လိုမျိုးမြင်ပါလဲဗျာ
။ဟိုနိုင်ငံရေးမှာကာလတစ်ခုနဲ့တစ်ခုမတူဘူးပေါ့နော်
။ဟုတ်
ပြီ။ဝေဥတော်နိုင်ငံရေးမတိုင်ခင်တုန်းကတော့အဓိကလက်နက်ကိုင်ဒီဘက်ကဆိုတာ EU အနေနဲ့ပဲရှိတယ်။ဆိုတော့ EU ရဲ့အခြေခံကတကယ်က Federal ပဲဟိုကျွန်တော်တို့ဝါရာရေးရာလက်နက်ကိုင်ရဲ့ဝါဒီ Communist Party ကပြောရရင်တော့အခုချိန်မှာမရှိတဲ့လောက်လက်နက်ကိုင်ပြောချောင်းရှိတဲ့လောက်ဖြစ်သွားအဲ့တော့ရှိနေတဲ့တိုင်းရင်းသား EU ကဓာတ်ညီများရေး Federal ရေးပေါ်မှာမူတည်ပြီးတော့ဖြစ်တယ်ဆိုတော့နေဦးတော်နိုင်ရေးရာကြတော့ဟိုအဓိက Democracy ရေးဒီမဲဆန္ဒတွေအလဟတာဖြစ်သွားတယ်ဖြစ်ပဲဖြစ်ခံရတယ်ဆိုတဲ့အပေါ်မှာမူတည်ပြီးတော့ပေါက်ပွဲကြဖြစ်တော့ဒီမိုကရေစီနဲ့ဖက်ဒရယ်ကတွဲပြီးဖြည့်ရှင်ရမယ်လို့ရတယ်။နောက်တစ်ခုကတော့အခုကာလမှာ EU တွေအပြင်ကိုဒီဇက်ပေါက်အစ်စ်တွေပေါ်လာတော့အဲ့တော့ဒီ player အစ်စ်တွေကိုကျွန်တော်တို့ဖယ်ပြီးစဉ်းစားလို့တော့မရဘူး။အဲ့တော့သူတို့နဲ့ပတ်သက်တဲ့အကြောင်းရင်းကိုလည်းကျွန်တော်တို့ကဖြည့်ရှင်မှာအခုဖြစ်နေတဲ့ဒီလက်နက်ကိုင်ပဋိပက္ခတွေကျွန်တော်ဖြည့်ရှင်နိုင်တယ်လို့ပြောရပါတော့
အဲ့ဆိုတော့ကျွန်တော်ကိုတိထားတော့ဆိုလို့ရှင်ပေါ့လေဒီအခုဒီအာနာဘာပေါ်လေးရယူထားတဲ့ဒီနားစကဘက်ကလည်းဆွေးနွေးဖို့ဆိုတဲ့ကိစ္စမျိုးကိုစကားထုတ်ပေါ်ပြောစားဆိုတော့မရှိဘူးအလားတူပဲဒီ NUG နဲ့ PDF တို့ဘာလို့တက်မှာလဲဆွေးနွေးဖို့ဆိုတာမရှိဘူးဒီနိုင်ငံကြီးပြည်ထနာဖြည့်ရှင်ဖို့အတွက်ဆိုလို့ရှိကျွန်တော်မြန်မာနိုင်ငံအတွက်ဆိုရင်ဘလို့နည်းလမ်းနေနဲ့ဖြည့်ရှင်ဖို့ရတယ်နေတော့မြင်ပါလေခင်ဗျာဟု
တ်ဟိုကျွန်တော်တို့မြင်တာကတော့နိုင်ငံကြီးဆိုတာစကားပြောရတာပဲဆိုတော့စကားပြောလို့အဆင်မပြေလို့လည်းနဲ့ကြံကြအဲ့တော့လက်နက်ကိုင်ရင်းနဲ့တယောက်ပေါ်တယောက်အပြုတ်မတိုက်နိုင်ဘူးလို့ဆိုတော့ဖြစ်လာတဲ့အခါကျရင်စကားပြန်ပြောကြတာပေါ့နော်ဒါကြောင့်မလို့ဟိုအပိတ်တည်ပြောတာတော့မကောင်းဘူးဟိုလုံးဝတွဲဆုံဆွေးနွေးမှုကိုလက်မခံဘူးဆိုတာမျိုးကဒါလမ်းကိုအသေးပိတ်လိုက်တယ်လို့ဖြစ်တယ်ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့ကဟိုထိတွေ့ဆက်ဆံမှုဆွေးနွေးမှုဆိုတာကတော့လမ်းဖွင့်ထားဖို့လိုတယ်ဟိုပြိပကပြင်းထန်နေတဲ့အချိန်မှာအပြည့်မထွက်သေးဘူးဆိုရင်တော့မှတွဲဆုံဆွေးနွေးမှုလမ်းကြောင်းကတော့ရှိထားဖို့လိုအပ်တယ်လို့ပြောတာ
ဟုတ်ကဲ့ဟုတ်ကဲ့ဒီလိုလေဥက္ကဋ္ဌတို့ဒီပါတီနေနေပေါ့ဒီနှစ်ဖက်ပြိပခဖြစ်နေတဲ့နှစ်ဖက်ကြောင့်ဂျာလူတယောက်အနေနဲ့ပေါ့နှစ်ဖက်စလုံးကိုတစုံတရာ မိတ္တရခန္ဓာပဲဖြစ်ရတိုက်တွန်းတာပဲဖြစ်လုံးမယ်ဆိုရင်အဓိကဘလို့ပါရင်များပြောဖို့ရှိပါမယ်ခင်ဗျာဟုတ်ကဲ့
ဟိုကျွန်တော်တို့ကအကြမ်းမဖက်နိုင်ငံရေးနည်းလမ်းကိုရွေးချယ်ထားတယ်ဆိုပေမဲ့ကျွန်တော်တို့ကကြားတော့မဟုတ်ဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီမိုကရေစီဘက်မှာဖက်ဒရယ်ဘက်မှာစပြီးနိုင်ငံရေးလောကထဲဝင်လာကြတဲ့ကကျွန်တော်တို့အခိုင်အမာရပ်တည်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့မှာဘက်ရှိတယ်အဲ့တော့ဟိုအကြမ်းမဖက်တဲ့အတွက်ကြောင့်ကျွန်တော်တို့ကကြားတော့မဟုတ်ဘူးကျွန်တော်တို့နိုင်ငံရေးရည်ရည်ချက်ကဒီမိုကရေစီဖက်ဒရယ်ကိုနိုင်ငံရေးနည်းလမ်းနဲ့ရောက်အောင်သွားမှာဖြစ်တဲ့အတွက်ကြောင့်တစ်ဖက်ကလည်းစစ်တပ်ကကျွန်တော်တို့ကြိုက်ပြီးဖြစ်စီမကြိုက်ပြီးဖြစ်စီသူဟာဗမာပြည်နိုင်ငံရေးမှာဒါအခမ်းကဏ္ဍမှာတောက်လျှောက်ပါဝင်နေတယ်အခုလည်းသူဟာပါဝင်နေတယ်ဆိုတော့သူဟာကျွန်တော်တို့ဒီကာလမှာဆွေးကိုဆွေးနွေးရမယ်ဟိုကိုဒီမိုကရေစီစံချိန်စံညွှန်းရရာနှုန်းကြီးရွေးကောက်ခံတဲ့ကိုယ်စားလှယ်များသာဖြစ်ရမယ်ဆိုတာကဒီမိုကရေစီအဲ့ဒီပန်းတိုင်ကိုရောက်အောင်သွားတဲ့နေရာမှာလက်ရှိအခြေအနေကိုတော့ကျွန်တော်တို့ကမျက်ကွယ်ပြုလို့မရဘူး။ဒါကြောင့်မို့လို့ကျွန်တော်တို့ကဒါကြားမဟုတ်ဘူး။သို့တော့နိုင်ငံကြီးအပြေထွက်အောင်တော့ကျွန်တော်တို့ကဟိုတစ်ချက်ခုံယုံနေတော့မရောက်နိုင်ဘူး။နိုင်ငံကြီးဆိုတာကဖြစ်စဉ်ပဲ။ဆိုတော့ဒီအခြေအနေကနေပြီးတော့ဟိုလွန်မြောက်တဲ့ပိုကောင်းတဲ့အခြေအနေတရက်ပြစ်အောင်ကျွန်တော်တို့ကနိုင်ငံကြီးနေလာတဲ့ဝန်စူးစားမယ်။အဲ့တော့နောက်တစ်ဆင့်ကနေပြီးတော့ဒီတဲ့ပိုကောင်းတဲ့တစ်ဆင့်ကိုကျွန်တော်တို့ကပို့ပို့ပြီးတော့အဆင့်မြင့်လာအောင်စူးစမ်းတာကိုကျွန်တော်တို့ကဒါနိုင်ငံရေးလို့ပဲနားလည်ပါတယ်ဆိုတော့ဒါကြောင့်မို့လို့ကျွန်တော်တို့ကဒီဒီမိုကရေစီရေးဖက်ဒရယ်ရေးဒန်းတို့ညီများရေးဆိုတာကတော့ကျွန်တော်တို့ရဲ့ယုံကြည်ချက်ဖြစ်တဲ့အတွက်ကြောင့်ဒါနိုင်ငံရေးနည်းလမ်းနဲ့ဒါမဆုံးမနစ်ကျွန်တော်တို့ဆက်ပြီးဆောင်ရွက်တော့မှာဖြစ်ပါတယ
်ဒါတော့ဒီနေ့ပြီးတော့မှာ VOA သတင်းတော့ကိုမိုးစောကနေပြီးတော့ပြည်သူပါတီဥက္ကဋ္ဌဦးကူကိုကြီးနဲ့တီးတဲ့တွေ့ဆုံမင်းမြန်ခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ကျွန်တော်တို့နိုင်ငံတကာသတင်းတွေဘက်ကိုလည်းကြည့်အောင်ပါနေဆက်ဒီပိတ်ထားတဲ့မြောက်ကိုရီးယားနိုင်ငံမှာကိုဗစ်ကာယောဂါကြောင့်နိုင်ငံသားတွေထွက်ခွာသွားကြတဲ့အတွက်ပြည်တွင်းကိုလက်လန်းမိနိုင်ဖို့ပို့ပြီးတော့ခက်ခဲလာစီပါတယ်မြောက်ကိုရီးယားနိုင်ငံတွင်စီးပွားရေးအခြေအနေကိုရရနီလန်းတွေတုံးပြီးတော့စောင့်ကြည့်နေတဲ့သူတွေကတော့မြောက်ကိုရီးယားကထွက်လာတဲ့အမှိုက်တရိုက်တွေကိုပါလေ့လာနေကြရပါတယ်တောင်မြောက်ကိုရီးယားနေဆက်ကနေ VOA သတင်းတော့ဘေဂယ်လိုပေးပို့တဲ့သတင်းကိုတော့နန်းလောင်ကပြောပြမှာဖြစ်ပါတယ
်ချိုင်းအေးတဲ့ဇန်နဝါရီလနေ့လယ်ခင်းတစ်ခုမှာပေါမောက်ခကန်ဒွန်ဝုန်တယောက်ကမ်းခြေတစ်လျှောက်အမိုက်တွေလိုက်ကောက်နေပါတယ်အထူးသဖြင့်ယွန်ဖီယွန်ကျွန်းပေါ်ကရှေးလိုင်းတွင်နဲ့မျောလာတဲ့မြောက်ကိုရီးယားနိုင်ငံဘက်ကအမိုက်တွေကိုလိုက်ရှာတာပါဒီကျုံးကတော့မြောက်ကိုရီးယားနဲ့သူပိုင်ကိုပိုင်အငင်းပွားနေတဲ့ပင်လယ်နဲ့ထိစပ်နေပြီးလူသူအယောက်ပေါင်နေတဲ့နေရာလည်းဖြစ်ပါတယ်။ရှစ်ခဲမုံအမျိုးအစားပေါင်း35ခုထုတ်လုပ်ရောင်းချတဲ့ Eskimo တစ်စိတ်မုန်ခွန်တွေ့ရတဲ့အတွက်ပမောက်ခကင်းအားရကျဉ်းတ်နေပါတယ်။ပြည်ခရက်နှစ်မှာမြောက်ကိုရီးယားဘက်ကအမိုက်တရိုက်စုစုပေါင်း1400လောက်သူကောက်ယူစုဆောင်နိုင်ခဲ့ပါတယ်
။ Shipment တို့ကမျိုးတို့ခါကြ
အမိုက်တွေကမျိုးစားအစုံပါပဲ။စားစရာတွေ၊တောက်စရာတွေ၊တရေစာ၊ဆေးဝါး၊မိတ်ကပ်ပူကွန်စသဖြင့်အစုံတွေ့ရပါတယ်။ဒီကမ်းခြေကမြောက်ကိုရီးယားရဲ့ဈေးကလေးနဲ့တောင်တူပါတယ
်။မြောက်ကိုရီးယားနိုင်ငံထဲပေါမောက်ခကင်းရောက်ခဲ့ဖူးသလိုမြောက်ကိုရီးယားနဲ့ဆက်နေထိစပ်နေတဲ့တရုတ်နိုင်ငံထဲကမျိုးရိစီကိုလည်းသူတည်သနာအလုပ်ငန်းအတွက်သွားရောက်ခဲ့ဖူးပါတယ်။ကယောဂါကာလာမှာတော့မြောက်ကိုရီးယားနဲ့အနီးဆုံးဆိုလို့ဒီနေရာလောက်ပဲသွားနိုင်ပါတယ်။ရှင်းနမိုင်ခွဲလောက်မှာရှိတဲ့မြောက်ကိုရီးယားကိုရှာရီဥရုတိတ်မကောင်းတဲ့အချိန်မှတောင်တာမန်မျက်စိနဲ့မြင်နိုင်ပါတယ်။ဒီလိုကမ်းခြေမျိုးမှာမြောက်ကိုရီးယားဘက်ကအမိုက်တွေအလွယ်တကူတွေ့နိုင်ပါတယ်။ဟော်ရီကဝါရဖြန့်လက်ကမ်းစာဆောင်မှာတော့တောင်ကိုရီးယားနိုင်ငံရဲ့သမားတွေကိုဝေဖန်ပြစ်တင်ထားတာပါ။အပူပေစစ်အုံတွေမှာထားတတ်တဲ့ရဘာအမိုက်ပုံးခွန်အပိုင်းစာတွေကိုလည်းတွေ့ရပါတယ်။တခြားကွန်ပီစီတွေနဲ့အလားတူခောက်ဆွဲ၆ထုပ်အခွန်တွေပေါ်မှာလည်းထုတ်လုပ်တဲ့စစ်အုံတွေရအတိအကျကိုဖော်ပြထားတာပါ။မြောက်ကိုရီးယားနိုင်ငံကနေဘလုတ်ကွန်ပစ္စည်းတွေထုတ်လုပ်တင်ပို့နိုင်တယ်လဲဆိုတဲ့သဲလွန်စာတွေနဲ့ကမ္ဘာပေါ်မှာအရင်းရှင်ဝါးတွေအ ਨੇ ဆုံးရှိတဲ့နိုင်ငံလို့ပြောရမယ်မြောက်ကိုရီးယားကနေဘလုတ်ကွန်ပစ္စည်းတွေထုတ်လုပ်တယ်လဲဆိုတာမျိုးဒီလိုအမိုက်မျိုးတွေကနေလေ့လာနိုင်ပါတယ
်ပို장지ရဲ့재질의변화가분명히있고또캐릭터라든지상품
이긴장은나타나죠코리아가또ထုတ်ကုန်ပစ္စည်းတွေရဲ့ထုတ်ပိုးဒီဇိုင်းတွေဘက်ပိုပြီးအာရုံစိုက်လာပါတယ်ပြည်သူတွေရဲ့လိုလားတောင်းတချက်တွေကိုမြောက်ကိုရီးယားတောင်မလွန်ဆန်နိုင်ပါဘူး
အနီနာကတတိစစ်စစ်ရှိတဲ့ရွာတစ်ခုမှာတော့မြောက်ကိုရီးယားဘက်ကအမိုက်တွေတိတ်ပြီးတော့တတိမထားမိဘူးလို့ပြောပါရယ်။ဒေသခံအိုဂီမင်ကတော့ကမ်းပေါ်ရောက်လာတဲ့အမိုက်ပေါင်းစုံတွေ့ဖူးတယ်လို့ပြောပါရယ်။
ဟဲ့တရောရမေကကြောင့်ဖြောပနုံကြ။ဟဲ့တရှိတဲ့ကမဟုတ်ဘ
ူး။မြေမြုံမိုင်းတွေလည်းမျောလာတတ်ပါရယ်။မြောက်ကိုရီးယားဘက်ကရောက်လာတဲ့အမိုက်တွေအစုံပါပဲ။ပြောရင်ယုံမာတော့မဟုတ်ပါဘူး။လူတွေလောင်းတွေတောင်ပါပါရယ်။
빠마카 겐가로 투샤 뚜레 아마이트에 장 사우다 오당 예푸라바
관련 자료들을 어떻게 분석해야 될 것인가 그리고 이것을 통해서
디 아마이트라이데고 지비 병코리아 기두리의 보아고 저는 미나이 마레 병코리아 장 떠보 빠올라시 바레
병코리아 나이가 뚜예 네사고 아칸 아탐 시 빼이다레 어트에 빠마카 겐 어트가로 아마이트야이트 어보무 디비 병코리아 시보의 아체네고 쎼삐로 레이라네야 오마 핏바레 치마 나글라와
အမိုက်ဒရိုက်တွေနဲ့ပတ်သက်ပြီးတော့လေးလာမှုတစ်ခုအကြောင်းကိုနှမ်းလောင်ပြောပြသွားတာဖြစ်ပါတယ်ကျွန်တော်တို့ VOA ကနေပြီးတော့တနင်္လာနေ့မနေ့ကဗာလင်တိုင်းနေ့သတင်းတွေကိုကြီးညာပေးနေတာဖြစ်ပါတယ်အခုတခါတော့ဒီအခြားနိုင်ငံတကာသတင်းတစ်ပုဒ်ကိုလည်းဆက်ပြီးတော့တင်ပြကြပါမယ်ကမ္ဘာအနှံ့ကလူအများပြားဟာကွာလာဝက်ဝံလေးတွေကိုကြီးဖို့ဆိုရင်ဩစတြေးလျနိုင်ငံကိုတကူးတကလာရောက်ပြီးတော့ ကြည့်ရှုရပါတယ်ဒီကွာလာလေးတွေဟာမျိုးတုံးပြောက်ွယ်တော့မဲ့အန်ဒီယန်နဲ့လဲကြုံနေရတယ်လို့ဆိုပါတယ်ဩစတြေးလျကဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်သူတို့အကျဆားရမြင်နေရတယ်နေကျင်လာပြီးတော့အခုလိုမျိုးအန်ဒီယန်နဲ့ရင်ဆိုင်နေရတာဖြစ်တဲ့အကြောင်းကိုစစ်တီမျိုးက famous ပေးပို့တဲ့သတင်းထွက်ကိုတော့ကိုခင်မောင်ဆိုမင်းကတင်ပြมาဖြစ်ပါတယ်ဗျာ
Kuala Wawin ni ha a chin chin su nyan ne atan ko a thong pyu gi set twe ja ba de. Tru ye u kaung ha long bi chi ma ga a mwe a myin twi phong tha de nayet de soun ne a net yaung na kaung lo shi ja ba de. Tru ha a mya a phye Euclid ywet de ko sa thong ja ba de. Australia pat win chin thain the ye foundation ACF ye tu de tana sa ran ne ma Kuala Wawin twi ni thain chet sa de tabawa niya twi ko tatthu du pho ye ne o yin a thit sau lo phu a twe 2012 ခုနှစ်ကစလို့နေစဉ်လိုလိုရှင်းလင်းဖယ်ရှားခံရရတယ်လို့ဖော်ပြထားပါတယ်။ကွင်းစ်လန်းနဲ့ New South Wales ပြည်နယ်တွေမှာကွာလာဝက်ဝင်တွေကိုအန္တရာယ်ကျရောက်နိုင်တဲ့တော်ရိုင်းတိရစ္ဆာန်အဖြစ်သတ်မှတ်ချက်ကနေမျိုးတုံးပြောက်ွယ်တဲ့အဆင့်ကိုပြောင်းလဲသတ်မှတ်ပေးဖို့လဲ AZF အဖွဲ့ကလိုလားနေကြပါတယ်။အခုဆိုရင်ယောဂဘေးအကြောင်း၊ရာသီဥတုပြောင်းလဲမှုကြောင်း Tommy Long Jamu Jiao, Mokao Mu Jiao Ne, Abu Lang Jiao Ya Mu Rui Jiao, Kuala Wewin Rui Ye Adashin Yadi Ye Go Chen Jiao Ni Ba Re. Baho Soya Garo Daba Wa Zajem Ye Rui Pian Le Bo Bao La Ye, Mahabiyuwa Siman Gain Rui Ne Dola Damao Miya Zwa, Ako Jia Kan Dong Zwe Bo Kri Biu Ta Ba Re. Eri Season Rui De Ma Pao Mien Rui Ne, Inse Bo Mua Re Go Ten Jiao Ye, Dele San Rui Saare Dipin Rui Pian Le Sai Biu Ye, Thao Ne Chi De Mi E Ga Rui Adwe Ma, Do Mi An Ye Ga Wui Season Rui Go Cha Ma Bi, Kuala Wa Win Rui Adwe A Gong Zong Ni Ya Piang Pan Di Be Me Lu Le, Bo So Ya Pio Ye So Guin Si Du Ka Pio Ba Re. Australia Dabawa Toyain Tlaysan Thain Thayi Atin ACF Ye, Songzhan Ye Ne Media Manager Freya Koli Garo, Asoya Ani Ne Date Lo Song Bo Lure Lu Pio Ba Re.
So many people travel across the world.
ကမ္ဘာနိုင်ငံလူအများပြားဟာကိုလာဝဝင်တွေကိုကြည့်ဖို့ဩစတြေးလျကိုလာကြပါတယ်။အစိုးရအနေနဲ့တကယ်ပဲကိုလာဝဝင်တွေကိုကာကွယ်စောင့်ရှောက်ခြင်းနဲ့ဆိုရင်ပြန်လည်ပြောထောင်စရာတော့မလိုပါဘူး။ဒါကအသေးဖွဲကိစ္စပါ။အစိုးရအနေနဲ့တကယ်တမ်းလုပ်ရမှာကကိုလာဝဝင်တွေရဲ့စကြဝဠာမျိုးတွေကိုဖျက်ဆီးနေတဲ့စီမံကိန်းတွေကိုခွင့်ပြုနေတာတွေကိုရပ်ရမှာပါ။
ออสเตรเลียနိုင်ငံအရှေ့ဘက်ကဒေသတချို့မှာ2014ခုနှစ်ကစလို့ကွာလာဝဲဝင်တွေဟာအန္တရာယ်ကျရောက်နိုင်တဲ့တိရစ္ဆာန်မျိုးစိတ်အဖြစ်သတ်မှတ်ထားပေမဲ့ဗစ်တိုးရီးယားပြည်နယ်နဲ့ออสเตรเลียတောင်ပိုင်းဒေသတွေမှာတော့အခြေအနေကောင်းတယ်လို့သတ်မှတ်ထားပါတယ်။ ออสเตรเลียတောင်ပိုင်းကပိုမိုအေးတဲ့ဆောင်းရာသီမှာနှွေးထွေးအောင်တဘာဝအရလိုက်လျောညီတွေဖန်တီးပေးထားတာလို့လည်းယူဆကြပါတယ်။ออสเตรเลียတနိုင်ငံလုံးမှာကွာလာဝဲဝင်အရေအတွက်6000နှစ်ထောင်ဝန်းကျင်ရှိလိမ့်မယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းထားပါတယ်။New South Wales ပြည်နယ်လွတ်တော်အမှတ်တွေရဲ့ပြည်ခဲ့တဲ့2020ခုနှစ်အစည်းအဝေးကစားမှာတော့ออสเตรเลียမှာလူဦးရေအများဆုံးဖြစ်တဲ့သူတို့ပြည်နယ်မှာလာမယ့်2050လောက်ကြာရင်ကွာလာဝဲဝင်တွေမျိုးတုံးပြောက်ွယ်သွားနိုင်ကြောင်းသတိပေးထားခဲ့ဘူးပါတယ်ခင်ဗျာ။
ကွာလာဝဲဝင်လေးတွေရင်ဆိုင်နေရတဲ့အန်ဒီရဲ့အကြောင်းနဲ့ပတ်သက်ပြီးတော့ကိုခင်မောင်ဆိုမင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
မင်္ဂလာနံနက်ခင်းဖြစ်ပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့တင်းလာနေမနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 32 line meter 49 line meter 190 kHz 5905ကနေကျွန်တော်ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံရေးအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ဆိုသလိုတင်ဆက်သွားမှာဖြစ်ပါတယ်ဒီကမ္ဘာမြန်မာမီဒီယာမြင်ကွင်းအနေအတူဒီသောရရှင်ပေးစာကဏ္ဍကာထူးကြဆမ်းပြသတင်းများနဲ့ဒီသတင်းတွေကသုတစီစဉ်တွေကိုတင်ဆက်မှာပါအဲ့ဒီတွေကမှအရင်ဦးဆုံးတော့ဒီပြည်သွေးနိုင်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ဒီတစ်ပတ်မှာတော့ပေကျင်းဆောင်းရာသီအိုလံပစ်ပွဲတော်နောက်ွယ်ကနိုင်ငံရေးစာမျက်နှာတွေအကြောင်းကိုဆွေးနွေးထားပါတယ်ပြည်သွေးနိုင်နဲ့အတူမိုင်းအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ဆောင်းရာသီအိုလံပစ်အားကစားပွဲတော်ဖွင့်ပွဲကြီးကိုတရုတ်နိုင်ငံဘေကျင်းမြို့တော်ကြီးငှက်တိုက်ပုံအားကစားရုံကြီးမှာ2022ဖေဖော်ဝါရီလ4ရက်နေ့ကပြုလုပ်ခဲ့ပါတယ်။ဆောင်းရာသီအိုလံပစ်အားကစားပွဲတော်ဖွင့်ပွဲကိုတရုတ်သမ္မတရှီကျင့်ဖင်ကိုယ်တိုင်တက်ရောက်ဖွင့်လှစ်ပေးခဲ့ပြီးရုရှားသမ္မတဗလာဒီမာပူတင်အပါအဝင်နိုင်ငံပေါင်း22နိုင်ငံကခေါင်းဆောင်တွေနဲ့အစိုးရအဖွဲ့ဝင်တွေတက်ရောက်ခဲ့ကြောင်းသိရပါတယ်။အမေရိကန်နဲ့သူ့ယမဟာမိတ်တွေဖြစ်ကြတဲ့ဗြိတိန်၊ကနေဒါ၊အော်စတြေးလျဂျပန်ပါဝင်တရုတ်နဲ့အိန္ဒိယနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံခေါင်းဆောင်တွေကတော့ဆောင်းရာသီအိုလံပစ်အားကစားပွဲတော်ဖွင့်ပွဲကိုမတက်ရောက်ခဲ့ကြပဲတန်တမာရေးအရာတပိတ်မှောက်ခဲ့ကြပါတယ်။တပိတ်မှောက်ခြင်းအကြောင်းရင်းကတော့တရုတ်နိုင်ငံတွင်းမှာစန္ဒပြသူတွေအပေါ်လူအခွင့်အရေးချိုးဖောက်မှုအထူးသဖြင့်တရုတ်နိုင်ငံအနောက်မြောက်ပိုင်းရှင်ကျန်းဒေသမှာရှိတဲ့ဝီဂါမူဆလင်တွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုတွေရှိတယ်။နောက်တစ်ခုကတော့ဟောင်ကောင်နဲ့ထိုင်ဝမ်အပေါ်ထားရှိတဲ့တရုတ်နိုင်ငံရဲ့သဘောထားတွေကြောင်းလို့ဆိုပါတယ်။အမေရိကန်နဲ့သူရမာမိတ်တွေဟာတန်တမာရေးအရာတပိတ်မှောက်တဲ့အနေနဲ့ဘေကျင်းအိုလံပစ်အားကစားပွဲတော်ဖွင့်ပွဲကိုမတက်ရောက်ခဲ့ကြပေမဲ့လို့နိုင်ငံကိုယ်စားပြုအားကစားအဖွဲ့တွေကတော့အိုလံပစ်အားကစားပြိုင်ပွဲကိုစိတ်လွှတ်ခဲ့ကြပါတယ်
။အမေရိကန်ဥဆောင်တဲ့အနောက်နိုင်ငံတွေကအိုလံပစ်ပွဲတော်ဖွင့်ပွဲကိုမတက်ရောက်ဘဲတပိတ်မှောက်ကြပေမဲ့လို့တရုတ်နိုင်ငံဘက်ကတော့ဖွင့်ပွဲကိုတရုတ်နိုင်ငံရဲ့လူမျိုးစု56စုကိုယ်စားပြုတက်ရောက်တယ်။အဲ့ဒီထဲမှာဝီဂါလူမျိုးစုဟာလည်းတစုအပါအဝင်ဖြစ်တယ်လို့ဆိုပါရယ်။ဒါပြင်ငှက်တိုက်ပုံအားကစားယုံကြည်တဲ့ကိုအိုလံပစ်မီးရှို့တိုင်တည်ယူတဲ့တရုတ်အားကစားသမား2ယောက်အနက်တစ်ယောက်ဟာဝီဂါတအုပ်ဖြစ်တယ်လို့ဆိုပါရယ်
။အခုဆောင်းရသည့်အိုလံပစ်အားကစားပွဲတော်ကျင်းပရနေရာဖြစ်တဲ့ဘေကျင်းမြို့တော်ကငှက်တိုက်အားကစားယုံကြည်မှာပဲ။နွေရသည့်အိုလံပစ်အားကစားပွဲတော်ကြီးကို2008ခုနှစ်ကလည်းကျင်းပပြုလုပ်ခဲ့ပါရယ်။တနေရာတည်းတနိုင်ငံထဲမှာပြုလုပ်ခဲ့ပေမဲ့လို့ကြီးမားတဲ့ခြားနားမှုတွေရှိနေခဲ့ပါတယ်။2008နွေရာသီအားကစားပွဲတော်ဖွင့်ပွဲတုန်းကအမေရိကန်သမ္မတဂျော့ဂျ်ဒဗလျူဘုရှ်အပါအဝင်ကမ္ဘာနိုင်ငံအကြီးအကဲတွေအစိုးရအဖွဲ့ခေါင်းဆောင်တွေစုစုပေါင်း105ဦးတက်ရောက်ခဲ့ကြတဲ့အပြင်နိုင်ငံတကာအဖွဲ့အစည်း5ခုရဲ့ခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။အခုဆောင်းရာသီအိုလံပစ်ပွဲတော်ဖွင့်ပွဲမှာတော့22နိုင်ငံကအကြီးအကဲတွေနဲ့အစိုးရအဖွဲ့ဝင်တွေသာတက်ရောက်ခဲ့တာကိုတွေ့ရပါတယ်။နိုင်ငံတကာဆိုင်ရာအဖွဲ့အစည်းအနေနဲ့ကုလသမဂ္ဂအထွေထွေတွင်းမှုချုပ်နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲတို့တက်ရောက်ခဲ့တာတွေ့ရပါတယ်။အိုလံပစ်ဖွင့်ပွဲတက်ရောက်ခဲ့တဲ့နိုင်ငံတွေဟာလည်းဆိုဗီယက်ခေတ်ဆိုဗီယက်နိုင်ငံအောက်ကခွဲထွက်ခဲ့ကြတဲ့ဗဟုအာရှလယ်ပိုင်းနိုင်ငံတွေနဲ့အရှေ့လယ်ပိုင်းဒေသကအီဂျစ်ဆော်ဒီအာရေဗီယာ UAE ကာတာနိုင်ငံတွေနဲ့တရုတ်ရဲ့အိန္ဒိယပါကစ္စတန်နိုင်ငံတို့တက်ရောက်ခဲ့ကြတာကိုတွေ့ရပါတယ်။ပြောရရင်တော့တက်ရောက်ခဲ့တဲ့နိုင်ငံအများစုဟာဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတွေမဟုတ်ကြပဲအာဏာရှင်နိုင်ငံတွေအာဏာရှင်တပိုင်းနိုင်ငံတွေနဲ့တရုတ်ရဲ့စီးပွားရေးနိုင်ငံရေးရာဩဇာမကင်းတဲ့နိုင်ငံတွေသာဖြစ်တယ်လို့ဆိုရမှာပါဒါအပြင်ကိုဗစ်စီကံကန့်သတ်ချက်တွေကြောင့်လည်းတရုတ်သူပြည်သက်ကိုကန့်သတ်ခဲ့ရပြီးတရုတ်သူနည်းနည်းနဲ့ပဲဖွင့်ပွဲကိုပြုလုပ်ခဲ့ရတာပါ
ပ Beijing Song Yadi Olympic Pwinpwene Patapi, American Ache Sai, NBC, Yotan Trin Tanagaro, Olympic Puero Pwinpwe Chishudu Ishi Dwe, the Maiwin Jasinde Lu Pop Yabare, Pwinpwe Chishudu Ha, Sachau Dana Shide Dwe, Natal Sashi Kunika, Down Korea Ma Bilode, Song Yadi Olympic Pwinpwene Nashi, Lisa Dong Jagai no Jasin Dore Lu Subare, Natal Sashi Down Korea Ma Bilode, Pyongchan Song Yadi, Olympic Pwema, ဖွင့်ပွဲကြီးစုသူအခြေအတွက်ဟာ၂၈တက်သမ၃တန်းထိရှိခဲ့တယ်လို့သိရပါတယ်။ဘေကျင်းဆောင်ရာသီအိုလံပစ်ပွဲတော်မှာထူးခြားချက်အဖြစ်မီဒီယာတွေကအသားပေးဖော်ပြတာကတော့အမေရိကန်နိုင်ငံဘွားတရုတ်လူမျိုးနာမည်ကြီးစကိတ်မဲဇူရီပဲဖြစ်ပါတယ်။ဇူရီဟာအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့မှာမွေးဖွားသူဖြစ်ပါတယ်။သူမဟာ၂၀၁၈ခုနှစ်မှာအမေရိကန်နိုင်ငံသားဖြစ်ကနေတရုတ်နိုင်ငံသားအဖြစ်ပြောင်းလဲခံယူပြီးဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာပါဝင်ရှင်ပြိုင်ခဲ့တာပါ။ဒါပေမဲ့သူဟာပြိုင်ပွဲမှာအောင်မြင်မှုမရရှိခဲ့ပါဘူး။ပြိုင်ပွဲရှင်ပြိုင်တဲ့ရုပ်တံကိုတရုတ်ပြည်သူတန်းနေရာကျော်ကကြည့်ရှုခဲ့ပါတယ်။ ပြိုင်ပွဲအပြီးမှာတော့တရုတ်ဆိုရှယ်မီဒီယာတွေပေါ်မှာဇူရီကိုစိတ်ဆိုးမှန်ဆိုးဝေဖန်သူတွေတန်းနေချီတယ်လို့သိရပါတယ်။ဘေကျင်းအိုလံပစ်ပွဲတော်ကိုအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေတန်တမာရေးသဘိမ်းမှောက်တဲ့အကြောင်းကိုနိုင်ငံရေးဆောင်မရှင်တအူးကအခုလို့ပြောပါတယ်။အမေရိကန်ပါဝင်เนาะနောက်နိုင်ငံကြီးတွေကအိုလံပစ်တရုတ်အိုလံပစ်ပွဲကိုသဘိမ်းမှောက်တယ်ဆိုတာကတော့ဟိုလုံးနေကြလုံထ
ဘောလို့ပဲဒါပြောမှာပ
ါဘေကျင်းအိုလံပစ်ပွဲတော်ကျင်းပချိန်ဟာယူကရိန်းအရေးအကျတဲ့ဖြစ်နေချိန်နဲ့တိုက်ဆိုင်နေပါတယ်အတိတ်ကအမေရိကန်နဲ့ဆိုဗီယက်တို့အားပြန်ခဲ့ကြတဲ့စီရေးခေပုံရိပ်တွေပြန်လည်မြင်တွေ့နေရချိန်လည်းဖြစ်ပါတယ်ဘေကျင်းအိုလံပစ်ပွဲတော်ဖွင့်ပွဲကိုတက်ရောက်လာတဲ့ရုရှားသမ္မတပူတင်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ဟာစကရုံ9300ပါတဲ့နှစ်နိုင်ငံပူးတွဲကြေညာချက်တစ်စောင်းကိုထုတ်ပြန်ခဲ့ပါတယ်အဲ့ဒီကြေညာချက်မှာရုရှားနဲ့တရုတ်တို့ဟာပြိုင်ပွဲအင်အားစုတွေကိုအတူယဉ်ဆိုင်သွားမယ်သူတို့ရဲ့ပိုင်တဲ့နယ်မြေဒေသတွေရဲ့အနာဂတ်လုံခြုံရေးနဲ့တည်ငြိမ်ရေးတို့အတွက်ပုံမှန်ထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားမယ်လို့ဖော်ပြထားပါတယ်။နယူးယောက်တိုင်းသတင်းစာကြီးကတော့တရုတ်နိုင်ငံဟာလွန်ခဲ့တဲ့14နှစ် 2008 ခုနှစ်နဲ့နှိုင်းယှဉ်ရရင်တော့အတော်ကွာခြားသွားခဲ့ပါပြီ။တရုတ်နိုင်ငံဟာပို့ပြီးတော့ကြွယ်ဝချမ်းသာလာတယ်၊ပို့ပြီးတော့လည်းအင်အားကြီးထွားလာတယ်လို့ပို့ပြီးတော့လည်းကြောက်စရာကောင်းလာပါတယ်လို့မှတ်ချက်ပြုရေးသားထားကြောင်းပါခင်ဗျာ။
ဒီသွင်းနိုင်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းချက်အစီအစဉ်ကိုနားဆင်ကြရပါပါခင်ဗျာအခုတခါတော့သောရရှင်ပေးစာကဏ္ဍအလှည့်ရောက်လာပါပြီမတ်အေးတန်တာကျော်စူးစီးတင်ဆက်ထားတာဖြစ်ပါတယ
်ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်review ဆိုတဲ့သောရရှင်ကမင်္ဂလာပါ video ကိုတခါမှစာမရေးဘူးလို့ဘယ်လိုရေးရမှန်းမသိပါဘူးအများနဲ့အားပေးနေပါတယ်တင်းရေးချင်တာရောက်လားမသိမရောက်လားမသိလို့အဆန်ရေးပို့လိုက်ပါတယ်ဟုတ်ကဲ့စာရောက်ပါတယ်ကျေပြူရေအခုလိုပဲ messenger ကနေပြီးတော့အခုရေးတဲ့အတိုင်းစာထပ်ပြီးရေးနိုင်ပါတယ်เนาะကျွန်တော်တို့မကြာခဏဒီ messenger ကသောရရှင်ရေးလာတဲ့စာတွေကိုအမြဲလို့စစ်ပါတယ်ကျေးဇူးတင်ပါတယ်ဦးချော်စံတာအသက်ကြီးလာပြီမဲ့လေတင်းတွေပြောနေတဲ့အတန်ကတော့ငငယ်တုန်းကအတိုင်းပဲအတန်ပိတကြီးများနေစေပါတက်ရှိကျမ်းမာပြီးတော့မိမိဝါဒနာပါတဲ့တဲ့င်းလုပ်တွေကိုစိတ်သွားတိုင်းကိုပါဆောင်ရွက်နိုင်ပါစေခင်ဗျာရေရွှေပြည်ကြီးဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါကျေးဇူးအထူးတင်ပါတယ်လို့အငယ်ဥကျော်စံသားကိုစားတောက်ချင်ပါတယ်နော်နောက်ထပ်သောရရှင်တယောက်ကတော့မင်္ဂလာပါ VOE တဲ့အီးမေးလ်ကနေရေးပို့လာတာပါ Thanks for the world news ကမ္ဘာတဲ့င်းနေမြမတဲ့င်းစုံတွေအားလုံးကိုတင်ဆက်ပေးနေတဲ့အတွက်ကြောင့်မို့ ဖျက်ရချရှူရတာအရန်အားရခြေနေမိပါတယ်ဆက်လက်ပြီးတော့စူးစမ်းပြပါခင်ဗျာအထူးသဖြင့်တောင်မော်ဒေသအတိုင်းသားတို့တရင်တွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးတာယေရှုတင်ပါတယ် May God bless VOA ပါတဲ့ဖျားသခင်ကောင်းကြီးပေးပါစေလို့ဆုလာပါတယ်ကျွန်တော်တို့ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်တယောက်ရဲ့စာကိုလည်းအခုဆက်ပြီးတော့ပြောပြပေးချင်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီအနေနဲ့သူတို့ရဲ့လုပ်ရက်တွေရပ်တန့်ပြီးတော့နောက်ပြန်ဆုတ်ဆရာအကြောင်းမတွေ့ရသလိုပြည်သူတွေဘက်ကလည်းအာဏာသိမ်းတာကိုလက်ခံပြီးတော့စစ်အုပ်ချုပ်ရေးလက်အောက်ပြန်သွားမယ့်အခြေအနေလုံးဝမရှိဘူးလို့ ICC နိုင်ငံတကာပြည်ပခလေးလာရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲအကြံပေး Richard Horsey ကသုံးသပ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ VOA ကအငယ်ဦးကျော်စံသား Richard Horsey နဲ့ဆွေးနွေးသုံးသပ်ပြထားတာကိုသောရရှင်နဲ့မှတ်ချက်တွေတော်တော်လာရေးကြတာလည်းတွေ့ရပါတယ်နော်ဒီစီစီမျိုးတင်ဆက်ပြီလို့အထူးကျေးဇူးတင်ပါတယ်လို့အီးမေးလ်နဲ့ရေးပို့လာတဲ့သောရရှင်ကတော့တကုံမျိုးသက်ကအငယ်ဦးလာထွန်းဖြစ်ပါတယ
်အထူးပြည့်စုံကောင်းမွန်တဲ့မေမြန်ကန်ဖြစ်လို့အရန်သဘောကျပါတယ်ကျေးဇူးလည်းတင်ပါတယ်တခုတော့ပြောပါရစေအဲ့ဒါကနိုင်ငံတကာမှာတိုးတက်မှုတွေကအများကြီးဖြစ်ခဲ့တာပါပြန်ကြည့်ရင်လုံခြုံရေးကောင်စီမှာတင်ပြခွင့်အမေရိကန်စီးနိုင်မှာကြားနာခွင့်တက္ကသိုလ်ကြီးတခုမှာဆွေးနွေးခွင့်စာရာတွေကို CRPH ကရခဲ့တာတွေပါတစုံတရာတိုးတက်မှုမှမတွေ့ရပါဘူး CRPH ကဒီအခွင့်အရေးတွေကိုအမိအယစုပ်ကင်နိုင်ခဲ့အသုံးချနိုင်ခဲ့တာမတွေ့ရပါဘူးနောက်ထပ် MDAA ဥပဒေဒီလ15ရက်နေ့မှာရက်60ပြည်ပါမယ်ဒီဥပဒေတောင်းဆိုချက်တွေကိုဆိုင်ရာကဆောင်ရွက်ဖို့ CRPH ကဘာမှဖြည့်ဆည်းနိုင်မှုမရှိတာလေ့လာမိပါတယ်လာမယ့် ICJ hearing မှာရောICC မှာပါထိရောက်တဲ့လှုပ်ဆောင်ချက်လည်းမတွေ့ရပါဘူးဒီအချိန်အနည်းမှာ CRPH ရဲ့လှုပ်ဆောင်ချက်တွေကိုသုံးသပ်မေးမြန်းတာဖြေဆိုတာမကြားရတာကျွန်တော်တို့အတွေ့ကြီးစွာဆုံးရှုံးမှုတစ်ခုလို့ပြောချင်ပါတယ်သုတေသနပညာရှင်ရဲ့သုံးသပ်ချက်ကအရန်အဖို့တန်အမှတ်သားရပါတယ်ကျွန်တော်တို့လက်လန်းမမီတဲ့ကိစ္စပ
ါ VOA ကထုတ်လွှင့်ပေးထားတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့အငယ်ဦးလာထွန်းစာပြန်ရေးလာတာဖြစ်ပါတယ်ရှင်ဆက်ခုသူပြောထားတဲ့အစီအစဉ်ကိုသောရရှင်နေအနေနဲ့ပြန်ပြီးနားထောင်ခြင်းနဲ့ဆိုတော့ကျမတို့ရဲ့ VOA web စာမျက်နှာပေါ်မှာရော Facebook YouTube စာမျက်နှာတွေပေါ်မှာရောတွားပြီးပြန်နားထောင်လို့ရပါတယ်နော်အခုလိုမျိုးအစီအစဉ်နဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ဆိုတော့အဲ့ဒီအစီအစဉ်ရဲ့အောက်မှာ Facebook ပေါ်မှာမှတ်ချက်ရေးသားနိုင်တယ်လို့မျိုးကျမတို့စီကို Messenger နဲ့လည်းပေးပို့လို့ရပါတယ်ဒီသောရရှင်လိုမျိုး email ကနေပြီးတော့လည်းစာရေးပြီးတော့ဒီ season နဲ့ပတ်သက်ပြီးပါဝင်ဆွေးနွေးလို့ရပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သတင်းရှင်တွေကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းပြည်ပကလက်ခံရရှိတာပါနော်အဲ့ဒီခါစာတချို့ကိုအခုပြောပြပေးသွားခြင်းပါတယ်မင်္ဂလာပါ VOE 2022ပြက်ကြင်လက်ခံရရှိတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျားလို့ရေးလာတဲ့သောရရှင်ကတော့ကျွန်တော်ရဲ့နာမည်ကိုတော့မဖော်ပြပါနဲ့တဲ့ကျွန်တော်ပြောချင်တာကတော့အများကြီးပါဒါပေမဲ့အချိန်ကလည်းနည်းနည်းပဲရတာမလို့ပြောကြရတဲ့ခါနည်းနည်းပဲပြောပါတော့မယ်တဲ့သူက
အခုဒေါအောင်ဆန်းစုကြည်အပါဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးကိုဆွဲထားတဲ့အမှုအားလုံးအပြစ်ပေးမယ်ဆိုတာမြေကြီးလက်ခတ်မလွဲပါတရားစီရင်ရေးကအဝေးစီးရောက်နေပါပြီဥပဒေတွေအမျိုးမျိုးနဲ့တရားစွဲနေတာသူတို့တမိုင်းကမကောင်းတော့လှုပ်ချင်ရလှုပ်နေတာပါဗျာအသက်ကြီးတဲ့သူကိုတဏီကုံထိုင်ခိုင်းနေတာမတရားကြီးတော်တော်လွန်နေပါပြီနားလည်ရမယ်လေပြည်သူတွေကအတိမတ်ပြုထားတဲ့ခေါင်းဆောင်ဗျကျွန်တော်လည်းအသက်80ပါဒီလိုမျိုးနေတိုင်းထိုင်ခိုင်းရင်မထိုင်နိုင်ပါဘူးဗျဒါကြောင့်ဒေါအောင်ဆန်းစုကြည်ကျမ်းမာရေးချို့ယွင်းလာတာဖြစ်ပါလိမ့်မယ်တာဝန်ယူမှုတာဝန်ခံမှုရှိရပါလိမ့်မယ်နိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးတွေကလည်းချွတ်ချုံကျနေပါပြီစေတွေကလည်းဈေးတက်လို့တကြီးရွယ်အိုတွေယောဂတွေတွေဒုက္ခရောက်နေပါပြီဗျကုန်စည်နှုန်းအဆမတန်တက်တော့ပြည်သူအားလုံးကုရကြရမဲ့ဘဝကိုရောက်နေကြပါပြီ MRTV တို့မြဝတီတို့မှာတော့ခေါင်းဆောင်ကြီးတွေစိတ်ကောင်းချစ်ပြီးခွေးသားရောင်းနေကြပါပြီဗျာ
မြန်မာနိုင်ငံစစ်အာဏာသိမ်းခံရပြီးတဲ့နောက်ပိုင်းလက်ရှိပြည်သူတွေကြုံတွေ့နေရတဲ့အခြေအနေတွေကိုဒီသောရရှင်စာရေးပြီးတော့ပြောလာတာဖြစ်ပါတယ်ရှင်နေရဲ့ရင်ဖွင့်စာတွေကိုအခုဆက်ပြီးဖော်ပြပေးစင်ပါတယ်အကောင့်မဖော်ပြဖို့အထူးမြတ်တာရက်ခံအပ်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ကတော့မြမပြည်သူတွေလို့စိတ်ဆင်းရဲကိုစင်းရဲကင်းဝေးကြပါစေလို့ VOA ဝိုင်းတော်သားတွေအတွက်ဆုတောင်းမြတ်တာပို့သလိုက်ပါသည်တဲ့စိတ်မကောင်းစရာအထူးကောင်းတဲ့ဆုတောင်းလေးဖြစ်ပါတယ် Tuga Kojoma Pepe Mia Jodre Yongji Ago Yin Puentimari Sudo Saye Lavari.
Xiao Lai Daji Miyango Mune Mani Jakwe Lebhu Lan Abhu Lan Insin Lamaji Guomin Lamaji Ruma Nizin Yes Sem Piamakwe the Sakari Ne Fong Lure Basai Lure Sweju Pyate Gaba Manu Pyokure the Kali Solution Gaba Pan Lizi Tidoma Pyoku Kari Shidlube Alebuhula Murida Boromupia Ocho Mu Yontangu Yeri Setari Lunyu Yutari and Namawe Sweju Pyabido Lue Kanari T Pilaniware. Timele Yes Sit Ocho Pue Badugama Diauri Sumumu Loma Malone Javane Trugu Tru Roma Malone Majon Johnny Javare. Koso Luya Kabinebiha, a Chinian Sita Jalu, Tune Kune, Nejo Vido Malo Javau. The Jamu Benema Be Koso Lunadu Shidesura, Yes Kanuma Sien Shidlu, Nedo Nigale Tivare. The Jamu Di Koso Lunadu Siga, Lange, you Kumuta Jag Lasura, to the Dialin and Bigo Tochamare.
Siana, then be there now by. The Auri Sumuye, a 2 year year, Pupitri Pupro, a catch on Yamare, Spreti Torashi, to Twinia, a Chinigo Yipiana Apsipari. A chain get that down to the river or the Russian pizza or good money yet in Marishin. Tomorrow, you in Yamaway, Yumin, Tanzania, radio season in Samurin and Patalo. A champion we went in a bureau of viewing on a bureau. Let our dealers on Ganama, did the chinery let's on Pajine. Now, pure go to it only at a subsidiary. Nanga chinery in a Patalo. Go by Timmy, you saw Jetico, Yumpuin, Yazin, that is, you know. Tomorrow, you go Sayita will pick Hawaii, no? Sarikani Sapu Mesui, Viu American, then Yamawan season or Lemu Bio, Sarijita, Matt, Chiang Azenga, Yango Sarai Jisu, Sayitan and Javari. Imi people Mesui, Pemi said Viu in News.com, Yamabima Bizamia season soupio, Yenai Mari. Facebook don't be read to it in Nile tomorrow. The Yamabiga Bizamia season to Sayid Kamale, Facebook Samian Amala Bio, Yitanai Marino. Facebook ma, Viu in Yamawan Samian Absite. VOA Burmese News ရဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကိုမက်ဆေ့ချ်ပို့နိုင်တယ်လို့မျိုးမက်ချက်တွေလေးလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွန်နေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့VOA မြန်မာဝိုင်းတော်ရရှင်ရဲ့ဝေဖန်အကြံပေးစာတွေ ရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလို့ရတယ်ကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို ဖြစ်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Burmese ဖြစ်ပါတယ်။ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ကျမဧတနာကြပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မေးသနာကျော်စုစည်းတင်ဆက်တဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရပါပါဒီအစီအစဉ်မှာမိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့သတင်းဒူးတွေနောက်တစ်ခါဒီလူအခွင့်အရေးချိုးဖောက်ခံရမှုအခြေအနေတွေမိမိတို့ရင်ဖွင့်ခြင်းနဲ့အကြောင်းအရာတွေကိုကျွန်တော်တို့စီကိုစာရေးသပြီးတော့ပေးပို့နိုင်ပါတယ်စာရေးသပေးပို့ရမယ့်အီးမေးလ်လိပ်စာကburmeseatvoanews.com
အဲ့ဒီနောက်2012ခုနှစ်ပထမဆုံးကမ္ဘာရေဒီယိုနေ့အခမ်းအနားကိုလန်ဒန်မှာကျင်းပခဲ့ကြတာပါကမ္ဘာရေဒီယိုနေ့အဖြစ်သတ်မှတ်တဲ့ February 23ရက်နေ့ဟာ1946ခုနှစ်ကကုလသမဂ္ဂရဲ့ UN ရေဒီယိုစတင်ခဲ့တဲ့နေ့လည်းဖြစ်ပါတယ်ရေဒီယိုအသုံးပြုမှုနဲ့ပတ်သက်ပြီးကြည့်မယ်ဆိုရင်ခွင့်ပြုဆဲနိုင်ငံတွေကအိမ်နောင်စုအားလုံးရဲ့အနည်းဆုံး85ရာခိုင်နှုန်းဟာရေဒီယိုနားဆင်သူတွေဖြစ်တယ်လို့ UNESCO ကပြောဆိုထားပါတယ်။ကမ္ဘာမှာ AM FM ရေဒီယိုနားထောင်သူပေါင်းကကိုဗစ်ကပ်ဘေးကြီးမတိုင်မီစီးရင်စရာတွေအရတော့တန်း3000လောက်ရှိပြီးကမ္ဘာလူဦးရေရဲ့အရွယ်ရောက်ပြီးသူ85ရာခိုင်နှုန်းဟာရေဒီယိုကနေသတင်းတွေနဲ့ဖျော်ဖြေမှုတွေကိုအနည်းဆုံးတစ်ပတ်မှတစ်ချိန်တော့နားဆင်ကြတယ်လို့ Deloitte Insight ရဲ့သုတေသနပြုမှုတွေကဖော်ပြထားပါတယ်အာဖရိကတိုင်းမှာဆိုရင်မိုဘိုင်းဖုန်းသုံးဆွဲကြတဲ့အဓိကအချက်တွေထဲမှာရေဒီယိုနားထောင်မှုလည်းပါတယ်လို့ UNESCO ကဆိုပါတယ်။ American ပြည်အောင်စုမှာတော့ AM နဲ့ FM Radio အစီအစဉ်တွေကိုနေလိုင်းကတဆင့်ဖမ်းပြီးနားထောင်နေသူတွေအခုချိန်ထိ62ရာခိုင်နှုန်းရှိနေတာကြောင့်ရုပ်မြင်သံကြား Smartphone ကွန်ပျူတာတို့ကတဆင့်နားထောင်သူတွေထဲပိုများနေတာပါ။ရေဒီယိုကိုအစီအစဉ်စရာအတိုင်းထုတ်လွှင့်မှုစတင်ခဲ့တဲ့နိုင်ငံကတော့နယ်သာလန်နိုင်ငံဖြစ်ပါတယ်။1919ခုနှစ်နိုဝင်ဘာလ6ရက်နေ့မှာ PCGG လို့လူသိများတဲ့နယ်သာလန်အသံလွှင့်ဌာနကနေစပြီးထုတ်လွှင့်ခဲ့တာပါ။လက်ရှိကာလမှာတော့ကမ္ဘာအနှံ့ရေဒီယိုထုတ်လွှင့်တဲ့တရားဝင်အသံလွှင့်ဌာနပေါင်း 4,400 ကျော်ရှိနေပြီဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့ထိုင်းနိုင်ငံကရေဒီယိုထုတ်လွှင့်မှုအများဆုံးနိုင်ငံဖြစ်ပြီးနေရာဒေသအလိုက်ဒေသခံပြည်သူတွေအတွက်ထုတ်လွှင့်ပေးနေတဲ့ Community Radio ထုတ်လွှင့်မှုပေါင်း 5,000 လောက်အထိရှိပါတယ်။အဲ့ဒီထဲမှာတချို့ကလည်းတရားဝင်လိုင်စင်မရှိဘဲထုတ်လွှင့်နေတာဖြစ်တယ်လို့ UNESCO ရဲ့လေးလာမှုတွေမှာဖော်ပြကြပါတယ်။အခု2022ခုနှစ် February 23ရက်နေ့မှာကြာရောက်တဲ့ကမ္ဘာရေဒီယိုနေ့ကိုတော့ရေဒီယိုသတင်းပညာအပေါ်ယုံကြည်မှုရှိဖို့အတွက်နှုတ်နဲ့ပြီးအစစ်မြင်ကောင်းမွန်တဲ့အစီအစဉ်တွေထုတ်လုပ်ဖို့ယုံကြည်မှုနဲ့လက်ခံမှုတွေရှိဖို့အတွက်မိမိရဲ့သောတာရှင်တွေကိုဂရုစိုက်ဖို့ရေဒီယိုဌာနတွေယုံကြည်မှုအပြည့်အဝနဲ့ရပ်တည်နိုင်မှုအတွက်ရှင်ပြိုင်နိုင်စွမ်းနေရှိဖို့ဆိုတဲ့ရည်ရွယ်ချက်တွေထားပြီးကျင်းပကြဖို့ UNESCO ကပြောဆိုထားပါတယ်
မန်ယူလွင်တင်ဆက်တဲ့သတင်းတွေကတုဒအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီနိုင်ငံတစ်လွှားမှာနိုင်ငံတကာမှာရှိတဲ့ထူးခြားဆန်းများသတင်းတွေကိုတင်ဆက်မှာဖြစ်ပါတယ်တာယာကွင်းကြီးစွန့်မိနေတဲ့မိကြောင်နောက်တခါထိုင်းမြန်မာနယ်စပ်တောထဲမှာဘာတွေတွေ့ရှိသလဲဒါတွေကိုကိုငင်းညံ့တဲ့အတူမက်ခင်ဖြူတွေ့တော့ကပြောပြမှာဖြစ်ပါတယ်ဗျာ
အင်ဒိုနီးရှားနိုင်ငံကတာယာကွင်း11မှာစွန့်မိနေတဲ့မိကြောင်ကြီးတစ်ကောင်ကိုဆောင်းနှစ်အကြာမှာတာယာကွင်းကိုဖြုတ်ပေးနိုင်ခဲ့ပါပြီ။ဆူလာဝေစီပြည်နယ်လေပိုင်းကကိုဘာသာကိုမိကြောင်တွေကိုလိုက်ကယ်နေတဲ့အသက်35နှစ်အရွယ်တီလီဆိုတဲ့အမျိုးသားကထောင်ချောက်ဆင်ဖမ်းပြီးတော့တာယာကွင်းကိုဖျက်ပေးနိုင်ခဲ့တာပါ။ဒီမိကြောင်ကြီးဟာရေပေါ်ကိုတက်လာတာအလွန်ရှားပြီးတော့ဖမ်းရခတ်နေခဲ့တာပါ။ဒီမိကြောင်ကိုမိဖို့အတွက်ပုံမှန်ထောင်ချောက်ဖြစ်တဲ့တစ်တုံးတုံးမှာကျိုးကွင်းဆွထားပြီးတော့ကျက်နဲ့ဘဲအရှင်တွေကိုအစာအဖြစ်မျှခဲ့ရပါတယ်။သတင်းဘက်၃ဘက်ကြားဆောင်ခဲ့ရပြီးတော့အရင်တုန်းကလည်းဒီမိကြောင်ဟာတူထောင်ချောက်ကနေနှစ်ခါတိတိလွတ်မြောက်သွားခဲ့ဘူးတယ်လို့တီတီကပြောပါတယ်။ဒီမိကြောင်ဟာအကောင့်ကြီးလာတာနဲ့အမျှလက်ဝဲမှာစွန့်နေတဲ့တာယာကွင်းကတဖြည်းဖြည်းကျက်လာမှာကိုဒေသခံတွေစိုးရိမ်နေကြတာပါ။ဒီမိကြောင်ကိုတာယာကွင်းကနေလွတ်အောင်လုပေးနိုင်တဲ့သူကိုစွန့်ဝေချင်းမြင်မယ်လို့2020ဇန်နဝါရီလတုန်းကဒေသရင်းတိရစ္ဆာန်စောင့်ရှောက်ရေးအာဏာပိုင်တွေကပြောပူပါတယ်။တီလီအနေနဲ့ဒီစုသေးကိုတွားထုတ်မလားဆိုတာမသိရသေးပေမဲ့သူ့ရဲ့ရည်ရွယ်ချက်ကတော့အခုလိုသတိဆန်တွေကိုကူညီဖို့ဖြစ်တယ်လို့ပြောပါရရှင
်။ထိုင်းမြန်မာနယ်စပ်နာကတောထဲမှာ6-3ချောင်းနဲ့ကြားမကလေးကိုဘေးကင်းရမှာစောင့်ရှောက်ပေးဖို့အတွက်ထိုင်းတစ်တော်ဝန်ထမ်းတွေလိုက်ရှာနေပါတယ်။ဘလို့အကြောင်းကြောင့်အခုလို6-3ချောင်းနဲ့ဒုက္ခိတကြားဖြစ်သွားရတယ်ဆိုတာသေချာမသိရသေးပေမဲ့လည်းတရားမဝင်အမဲလိုက်သူတွေရဲ့ရန်ကြောင့်ဖြစ်ဖို့များတယ်လို့တရားတလိဆိုင်စောင့်ရှောက်ရေးအဖွဲ့တစ်ခုဖြစ်တဲ့ Freeline အဖွဲ့ကပြောပါရယ်ကန်ချနာဘူရီခရိုင်ခေါလန်အမျိုးသားဥယျာဉ်ထဲမှာတက်ဆင်ထားတဲ့ကင်မရာထောင်ချောက်ထဲမှာဒီကြားမကလေးကိုထော်ကျိုးထော်ကျိုးနဲ့တွေ့ခဲ့ရတာပါနောက်ပြီးတော့ဒီကြားဟာကျွဲတကောင်ကိုစားနေတာကိုလည်းကင်မရာမှာမှတ်တမ်းတင်နိုင်ခဲ့ပါရယ်နောက်ခြေတစ်ဖက်ပြက်နေတာကြောင့် I-1 အပြက်ကလေးလို့နာမည်ပေးထားပြီးမုတ်ဆိုးရည်ရဲ့အန်ဒီယန်နဲ့တားကောင်မလိုက်နိုင်တဲ့အတွက်ငတ်ပြီးတိမ်မှဆိုးရိမ်နေတဲ့အတွက်လည်းထိုင်းတစ်တော်အာနာပိုင်တွေကလိုက်ရှာနေတာပါ
ဒီကြားမကလေးကိုမေဇေးတနက်နဲ့ပြစ်ဖမ်းမှုစီစဉ်ထားပြီးတော့အစိုးရစောင့်ရှောက်ရေးဂေဟာမှာအစားအစာနဲ့အေးအေးဆေးဆေးနေနိုင်ဖို့လည်းစီစဉ်ထားပါတယ်။ဒီကြားမကလေးကိုအစာနဲ့မြားပြီးဖမ်းမှုကလွယ်မယ်လို့ယုံကြည်တဲ့အကြောင်း Freelance တိရိစ္ဆာန်စောင့်ရှောက်ရေးအဖွဲ့ဥက္ကဋ္ဌကပြောပါတယ်။
ဒီချင်းနိုင်ငံကိုင်ရိုမြို့တော်မှာလမ်းဘေးကြောင်တွေအတွက်ဆောင်းရာသီမှာအနွေးပြနဲ့ခိုးလုံရနေရရစေဖို့ကားတိုင်ယာအဟောင်းတွေပြန်လည်ပြုပြင်ပြီးနေစရာအဖြစ်ဖန်တီးပေးထားပါတယ်။တဘာဝတဝင်းကျင်ထိမ့်သိမ့်တဲ့အမှုပညာရှင်တယောက်ဖြစ်တဲ့အိဗရာဟင်အဘော်ဂျန်ဒီဟာအခုလိုကားတိုင်ယာကနေဖန်တီးထားတဲ့ကြောင်အိမ်လေးတွေပြုလုပ်ပြီးမြို့တော်ရဲ့နေရာအနှံ့မှာလိုက်ချထားပေးပါတယ်။ရာသီဥတုပြောင်းလဲမှုတွေကြောင့်ဒီချင်းနိုင်ငံမှာနှင်းတွေကျသလိုမိုးတွေကြီးတာကြောင့်လမ်းဘေးတိရိစ္ဆာန်လေးတွေအတွက်ခိုလုံစရာနေရာဖန်တီးပေးနေရပါအပေါ်ဂျန်တီဟာအိမ်မွေးတိရိစ္ဆာန်ပစ္စည်းတွေအွန်လိုင်းကနေရောင်းတဲ့ Petman Store ဆိုင်နဲ့ပူးပေါင်းပြီး Shell Tire ဆိုတဲ့ဒီလုပ်ငန်းကိုလုပ်ကိုင်နေပါတယ်သူကားတာယာကြောင်အိမ်လေးတွေမှာကြောင်ငါးကောင်နေလို့ရပြီးတော့အဲ့ဒီအထဲမှာအေးဒဏ်ကိုကာကွယ်ဖို့တစ်သားနဲ့တခြားပစ္စည်းတွေကိုလည်းထည့်သွင်းထားပါတယ်လှူဒန်းလိုတဲ့သူတွေဒီကားတာယာကြောင်အိမ်ကိုဝယ်လိုတဲ့သူတွေအနေနဲ့သူတို့ရဲ့လုပ်ငန်းအင်တာနက်စာမျက်နှာကတဆင့်ဆက်သွယ်ဝယ်ယူပြီးလူရန်နိုင်ကြပါရဲ့ရှင
်အိန္ဒိယနိုင်ငံမြို့တော်နယူးဒေလီကတိုရှေဆိုင်တဆိုင်ကတော့ဆယ်ပေလောက်ရှည်တဲ့တိုရှေကိုမိနစ်40အတွင်းစားနိုင်တဲ့သူကိုအမေရိကန်ဒေါ်လာ950နီးပါးနဲ့ညီမျှတဲ့ရူပီး8100ချိမြင့်မယ်လို့ကြေညာထားပါတယ်ရှာတီစကာစားတောက်ဆိုင်ပိုင်ရှင်ဆဟာကူမာကသူ့ဆိုင်လူလာများအောင်အခုလိုစိန်ခေါ်တဲ့အစီအစဉ်ကိုစတင်လိုက်တာပါလူပေါင်း25ယောက်လောက်လာပြိုင်ပြီးသွားပေမဲ့လည်းတယောက်မှမနိုင်သေးဘူးလို့ဆိုင်ပိုင်ရှင်ဖြစ်သူကူမကပြောပါတယ်သူဆိုင်ကတိုးရှိတစ်ချက်ဟာအမေရိကန်20ဒေါ်လာနဲ့ညီမျှတဲ့ရူပီ1500လောက်ကျတင်ပါတယ်မနက်စာအတွက်ပဲဖြစ်ဖြစ်ညစာအတွက်ပဲဖြစ်ဖြစ်ဟင်းဒီဟင်းရွက်အနှစ်ရည်နဲ့တိုးစားကြတဲ့အိန္ဒိယတောင်ပိုင်းအစားအစာတိုးရှိဟာအိန္ဒိယမှာလူကြိုက်များတဲ့အစာတစ်မျိုးဖြစ်ပါတယ်ခင်ဗျာ
ကဘာတလောကထူးခြားဆန်းပြားသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာဒီကနေ့တနင်္လာနေ့ည VO ရဲ့အစီအစဉ်လေးတင်ဆက်တဲ့အခါမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ် VO ရဲ့ website လိပ်စာကတော့ burmese@burmese.voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုဖြစ်လာနိုင်ခြင်းဟာထင်ရှားလာနေချိန်မှာပဲယူကရိန်းရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နေနေတည်ထောင်ခိုင်မြဲမှုအတွက်အမေရိကန်ကထားရှိတဲ့ဂတိတိုင်လှုပ်ဆောင်မှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုတင်းငွေတွေနဲ့မှအခိုင်အမာပြောကြားလိုက်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းကိုဗုဒ္ဓဖူးနေ့လောက်မှာဝင်ရောက်တိုက်ခိုက်နိုင်ခြင်းတိုးလာနေတယ်လို့အနောက်နိုင်ငံတာဝန်ရှိသူတွေရဲ့စိုးရိမ်မှုတွေတိုးလာနေချိန်မှာပဲသမ္မတဘိုင်ဒန်ကယူကရိန်းသမ္မတကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပါတယ်။ယူကရိန်းနယ်စပ်မှာတင်းမာမှုတွေတိုးလာနေချိန်မှာပဲယူကရိန်းကိုချုပ်ကန့်ထားမှုတွေဖြေလျှော့ပေးဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုဂျာမန်သမ္မတဖရန့်ခ်ဝေါ်တာစတိုင်မီယာကတင်းငွေနယ်မှာတောင်းဆိုလိုက်ပါတယ်။ဥရောပအရှေ့ပိုင်းမှာစီးပတိဘက်ကဖြစ်မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတာဖြစ်ပြီးဒီအတွက်ရုရှားကတာဝန်ယူရမှာဖြစ်ကြောင်းသမ္မတစတိုင်မီယာကပြောပါတယ်။ယူကရိန်းနိုင်ငံဝန်ကျင်မှရောယူကရိန်းနိုင်ငံတကရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသမှာပါရုရှားဘက်ကတိုက်အားအလုံးရင်တိုးမြှင့်ချထားနေတာနဲ့ပတ်သက်ပြီးရုရှားနဲ့ရောဥရောပဒေသရင်းလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေး OSCE အဖွဲ့ဝင်တွေနဲ့ပါ48နာရီအတွင်းတွေ့ဆုံဆွေးနွေးခြင်းနဲ့လို့ယူကရိန်းကတင်းနှင်းရင်းနဲ့မှပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းပြီးဂုံတိတ်ခါရှိရှိနဲ့နေရရင်ပြန်နိုင်ရေးကိုဗြိတိန်ကလိုလားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာဗြိတိရှ်အသံမကြီးရောဘတ်ချက်တတန်ဒက်ဆန်ကပြောကြားလိုက်ပါတယ
်ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်အင်ဂျင်နိုင်ဖြစ်ပါတယ်ခင်ဗျာအသံပိုင်းဆိုင်ရာရုပ်သံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Nick Ivanov တို့ဖြစ်ကြပါတယ် VOA ရဲ့တင်ဆက်လိမ့်မယ်ခင်အစီအစဉ်တွေကိုလိုင်းဒိုမီတာ32.49နဲ့လှိုင်းလိုက်မီတာ190အပြင် VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ခဲ့တာပါ။တောင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွဲကောင်းတဲ့ Valentine နေ့မှာ တော့ကကင်းဝေးပြီးတော့ BNDA ကင်းဝေးနိုင်ကြပါသည် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.